Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2024ခုနှစ်မတ်လ10ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3049ကိုလိုင်းလမီတာ190ကနေစတင်ထုတ်လွှင့်နေပါပြီဒီအစီအစဉ်ကို VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်တင်ဆက်နေတာပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုကျွန်တော်ညံဝင်းအောင်ကတောင်းယူတင်ဆက်သွားမှာဖြစ်ပါတယ်
American အစိုးရရဲ့ဆောင်ရွက်ပြီးမြောက်မှုတွေကိုနိုင်ငံတော်လွှင့်ထုတ်အစီရင်ခံမဲ့သမ္မတဂျိုးဘိုင်ဒန်ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းကိုလွှတ်တော်မှာပြောဆိုမှာဖြစ်ပါတယ်။ဒေသခံတွေလိုအပ်တဲ့အကူအညီတွေပေးနိုင်အောင်ဂါဇာမှာ American စစ်သက်စိတ်ကံတည်ဆောက်ဖို့သမ္မတဂျိုးဘိုင်ဒန်စီစဉ်နေပါတယ်။အာဆီယံအနေနဲ့မြန်မာဒုက္ခသည်တွေအတွက်နေဆက်ဖြတ်ကျော်လူသားချင်းစာနာမှုအကူအညီပေးနိုင်ဖို့ထိုင်းအစိုးရရဲ့ဥဆောင်ဂျိုးဘမှုကို American နိုင်ငံခြားရေးဌာနဒူလက်ထောက်ဝန်ကြီးကချီးကျူးပြောဆိုခဲ့ပါတယ်။
အဲ့လိုထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်ပြီးမှာတော့ဒီကရင်ပြည်နယ်တွင်ဖြစ်ပွားနေတဲ့တိုက်ပွဲနောက်ဆုံးရသတင်းတွေနဲ့အတူရခိုင်ပြည်နယ်တွင်ကတိုက်ပွဲတွေကြောင့်ဝိုင်းစွန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေအကြောင်းတင်ပြဖို့ရှိသလိုအမေရိကန်ရွေးကောက်ပွဲနီလာကျိန်းသမ္မတရဲ့နိုင်ငံတော်အခြေပြမေကွန်းနဲ့ပတ်သက်လို့ရှင်းပြချက်တွေတရုတ်နိုင်ငံကကြေညာလိုက်တဲ့သူတို့ရဲ့စီးပွားရေးမူဝါဒစတဲ့သတင်းပေးပို့ချက်တွေတင်ပြသွားဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေဖြစ်ဥအောင်ခင်ရမြန်မာရေးသုံးသပ်ချက်ကျန်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကပြောပြသွားမှာဖြစ်ပါတယ်ဗျာ
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာထရက်တဘရီနေ့အမေရိကန်ဝါရှင်တန်စံတော်ချိန်ည9:00မှာနိုင်ငံတော်အခြေပြမင်ကွန်းပြောကြားမှာဖြစ်ပြီးတက်တော်မှာချင်းပါမယ်ဒီပွဲအတွက်သမရအင်ဗျူနဲ့လွှတ်တော်အမတ်တွေပြင်ဆင်နေကြပါတယ်။ဒီနေ့သမရရွေးကောက်ပွဲမတိုင်ခင်ဒီမိုကရက်တင်နဲ့ရီပူဘလီကန်ပါတီကြီးနှစ်စလုံးကတင်ပြဂျန်နာရီကိုဦးစားပေးစဉ်းစားပြီးတက်ရောက်မယ့်အသူတွေကိုဖိတ်ကြားထားတာဖြစ်ပါတယ်။ဖိတ်ကြားထားသူတွေထဲမှာအလုံသမားတမကကကိုဇလေရီ၊တရီသားဖြတ်ချခွင့်ဆန်ရအခွင့်ရနဲ့ဆက်နွယ်ပြီးတက်ရောက်မှုရှိသူတွေ၊ပြည်ပနိုင်ငံတွေကနိုင်ငံရေးအကျဉ်းသားတွေရဲ့မိသားစုဝင်တွေအပြင်အမေရိကန်လူဝင်မှုကြီးကြပ်ရေးစနစ်ချို့ယွင်းနေတယ်လို့ရှုမြင်နေတဲ့ထိကခံစားရသူတွေပါပါဝင်နေတာပါ။အဲ့ဒေရော်ရီဟာအောက်လွတ်တော်တဲ့ကအပေါ်တက်ဆင်တွေမှာနေရာယူရမှာဖြစ်ပါတယ်။သမ္မတကတော့ Jill Biden နဲ့လွတ်တော် Democratic Party ဝင်အမတ်တွေကဖိတ်ကြားထားသူတွေကတော့ကျန်းမာရေးစောင့်ရှောက်မှုဆိုင်ရာအခွင့်အရေးဦးစားပေးသူတွေလည်းဖြစ်ပါတယ်။မကြာခင်ပြောကြတော့မယ်သမ္မတရဲ့မင်ကွန်းမှာနိုင်ငံစီးပွားရေး၊ဒေသဖြတ်ချခွင့်ဆိုင်ရာအခွင့်အရေး၊လူဝင်မှုကြီးကြပ်ရေး၊ Ukraine စစ်ပွဲနဲ့ဂါဇာစစ်ပွဲဆတဲ့ကိစ္စရပ်တွေမှာသူအစိုးရကဘလို့ကင်တွယ်ဆောင်ရွက်နေတယ်ဆိုတာတွေကိုပြောကြမယ်လို့ညွှန်လဲရပါတယ်။သမ္မတဂျိုးဘိုင်ဒန်ရဲ့နိုင်ငံတော်ခြေပြမင်ကွန်းပါကောက်နှုတ်ချက်တွေကို VOA မြန်မာပိုင်းကအချိန်နဲ့တပြေးညီထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်။ဒေသခံတွေလိုအပ်တဲ့အကူအညီတွေပေးနိုင်အောင်ဂါဇာမှာအမေရိကန်စစ်တပ်စိတ်ကမ်းတည်ဆောက်ဖို့အတွက်သမ္မတဂျိုးဘိုင်ဒန်ကစီစဉ်နေပါတယ်။ကျတဲ့ရင်းညာပဲပြောကြမယ်နိုင်ငံတော်ခြေပြမင်းကွန်းမှာသမရကကြေညာဖို့ရှိပြီးဟာမတ်စစ်သွေးကြော်တွေကိုအစ္စရေးတပ်တွေတိုက်ခိုက်နေတာကြောင့်ဒုက္ခတွေ့နေရတဲ့ပါလက်စတိုင်းတွေအတွက်မရှိမဖြစ်လိုအပ်နေတဲ့အကူအညီတွေပေးဖို့နှိုင်အောင်စိတ်ကမ်းတစ်ခုကိုတည်ဆောက်ဖို့အမေရိကန်စစ်တပ်ကိုညွှန်ကြားမှာဖြစ်ပါတယ်။ဒီစိတ်ကမ်းဟာယာယီစိတ်ခံတရားတစ်ခုဖြစ်ပြီးနေ့စဉ်ယာနဲ့ချီတဲ့အထောက်ကူပစ္စည်းတင် trucker ယာပေါင်းများစွာဝင်ထွက်နိုင်တဲ့နေရာဖြစ်လာမှာပါ။ကနူးတင်ပို့တဲ့အထောက်အကူပစ္စည်းတွေဟာ American စစ်တပ်အပြင်လက်တွဲဆောင်ရွက်နေတဲ့မဟာမိတ်တွေရဲ့အကူအညီနဲ့ Cyprus ကျွန်းကနေတဆင့်ဝင်လာမှာဖြစ်ကြောင်းအကြီးဆုံး American အရာရှိသူကကျတဲ့ပြည်နယ်မှာသတင်းတောက်တွေကိုပြောပါတယ်။မြေပြင်ကလုံခြုံရေးလိုအပ်ချက်တွေအတွက် Israel တွေနဲ့လက်တွဲဆောင်ရွက်မှာဖြစ်တယ်လို့ Gaza မှာပစ္စည်းဝင်ငှားရေးအတွက်ကုလသမဂ္ဂနဲ့လူသားစာနာမှုဆိုင် NGO အဖွဲ့တွေနဲ့တွဲပြီးလှုပ်ဆောင်မယ်လို့လည်းပြောပါတယ်။ဒီလိုစီစဉ်မှုနဲ့အကောင့်ထဲဖော်ဖို့သတင်းပတ်အတော်ကြောင်းမှဖြစ်ပေမဲ့ဒီကိစ္စပြီးမြောက်အောင်လှုပ်ဆောင်တဲ့သူတွေဂါဇာမှာရောက်နေတာဒါမှမဟုတ်မကြခင်သွားကြတော့မှဖြစ်ကြောင်းလည်းပြောပါတယ်။ရုရှားမြောက်ပိုင်းကာရီလီယာဒေသကအုပ်ချုပ်ရေးရုံးကိုယူကရိန်းရဲ့ညွှန်ကြားမှုနဲ့ဖောက်ခွဲဖျက်ဆီးဖို့ကြိုးစားတဲ့ဘယ်လာရုစ်အမျိုးသားတူကိုတနက်နေ့ပစ်ခတ်အသေးဖမ်းဆီးရမိတယ်လို့ရုရှားထောက်လှမ်းရေး FSB ကကြေညာနေမှာပြောပါတယ်။ရုရှားနဲ့ဖင်လန်နှစ်နိုင်ငံနယ်စပ်ကနေကီလိုမီတာ250လောက်ကွာကအိုလိုနတ်ချ်မြို့မှာအခုလိုတိုက်ခိုက်ဖို့သူဟာလက်လုတ်ဖောက်ခွဲပစ္စည်းသုံးဖို့စီစဉ်ခဲ့တယ်လို့လည်း FSB ကပြောပါတယ်။ထောင်လိုင်းရရှိတဲ့အဆောက်အဦနာကတ်သွားပြီးသူ့ကိုပြစ်ခတ်တာကိုရောကျင်းမြန်မာလဲနေတဲ့ပုံလေးပါပါတဲ့ဗီဒီယိုတွေကိုထောင်လိုင်းရေးဌာနကထုတ်ပြန်ခဲ့တာဖြစ်ပါတယ်။ ယူကရိန်းရရှိရဘက်ကတော့ဒီပြန်နဲ့ပတ်သက်ပြီးတစုံတရာပြောဆိုတာမရှိသေးပါဘူး။ယူကရိန်းတောင်ပိုင်းအိုဒက်ဆာမြို့မှာတော့ဗိုလ်တပူးနယ်ကယူကရိန်းသမ္မတဗလိုမီဒီဇယ်လန်စကီနဲ့ဂရိဝန်ကြီးချုပ်ကာရီယာကိုစ်မီဆိုတာကစ်တို့နှစ်ဦးစစ်တမ်းခံရတဲ့ဒေသတွေကိုတောရောက်တဲ့ခီးစဉ်အဆုံးသတ်ပြီးမကြားခင်မှာပဲခြေလောင်နဲ့ပောက်ကွဲတံကြီးကြားခဲ့ရတာပါ။အခုလိုပောက်ကွဲမှုကိုကြည့်ရင်တစ်ဆုံးသူတွေဒဏ်ရာရသူတွေရှိနေပေမဲ့ဘယ်သူကိုထိထိသူတို့ရုပ်မဆိုင်ဘူးဆိုတာကိုရုရှားတွေကပြနေတယ်လို့သတင်းတောက်တွေကသူကပြောပါတယ်။ယူကရိန်းသမ္မတဇယ်လန်စကီရဲ့ရှေ့တန်းစစ်မျက်နှာတွေကိုပုံမှန်သွားလို့ရှိပေမဲ့အဲ့ဒီနေရာတွေကနေသူပြန်မသွားမချင်းသူလာရောက်ကြောင်းလှစ်ဝဲထားတာလည်းဖြစ်ပါတယ်။
VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6753ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့အနေနဲ့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကတောက်ကြမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာအရေးအတွက်ထိုင်းတာဝန်ရှိသူတွေနဲ့မကြာသေးခင်ကတောက်ရောက်ဆွေးနွေးခဲ့တဲ့အမေရိကန်အရှိအာရှနဲ့ပစိဖိတ်ရေအားအမေရိကန်အတွင်းဝင်ဒန်နီယယ်ခရစ်တန်ဘရင့်ကမြန်မာဘက်ကနေထွက်ပြေးခိုလုံလာသူတွေကိုစကူညီဆောင်ရှောက်တဲ့ထိုင်းကိုကျေးဇူးတင်ကြောင်းနဲ့ဒေတာရင်းလုံခြုံရေးနဲ့ကျယ်ဝစေရေးအတွက်အမေရိကန်ဟာထိုင်းနဲ့လက်တွဲဆောင်ရွက်မှာဖြစ်ကြောင်းကျယ်သပရင်းနဲ့အမေရိကန်နိုင်ငံကြီးဌာနသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ထိုင်းနိုင်ငံဟာအရင်နှစ်ပေါင်းအတော်ကြာကလေးကစပြီးအခုချိန်ထိမြန်မာနိုင်ငံကထွက်ပြေးခိုလုံလာတဲ့ဒုက္ခသည်တွေအတွက်လူသားဆန္ဒမှုအကူအညီပေးုံနဲ့မကဘဲမကြသေးခင်ကပဲထိုင်းဝန်ကြီးချုပ်စရီတာရဲ့အဆိုအအနေနဲ့နေဆက်ကျော်ဖြတ်ပြီးလူသားဆန္ဒမှုအကူအညီတွေတိုးပေးဖို့လှုပ်လာတာအတွက်အထူးကျေးဇူးတင်ကြောင်းလည်းပြောပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုအနေနဲ့ပြည်ရင်းနဲ့ပြည်ပရောက်မြန်မာဒုက္ခသည်တွေအတွက်လူသားဆန္ဒမှုအကူအညီဒေါ်လာတန်း300ကျော်အပါအဝင်အကူအညီတွေပေးရနေကြောင်းဒီအကူအညီတွေဟာဒီမိုကရေစီလူ့ခွင့်ရနဲ့တရားမျှတမှုတိုးတက်လာစေဖို့ဖြစ်ကြောင်းပြောပါတယ်။မြန်မာပါဝင်ဒေသရင်းအရေးကိစ္စတွေမှာထိုင်းအစိုးရရဲ့ဥဆောင်မှုကိုကျေးဇူးတင်ကြောင်းနဲ့အထူးသဖြင့်အကူအညီတွေလိုအပ်နေတဲ့မြန်မာအတွက်အကူအညီပေးတာကိုကျေးဇူးတင်ကြောင်းပြောကြားခဲ့တာပါ။အမေရိကန်ပြည်ထောင်စုဟာဒဏ်ခတ်အရင်းယူမှုတွေကိုလှုပ်ပြီးတရုတ်နိုင်ငံတိုးတက်လာမှာကိုနှိပ်ကွပ်နေတယ်လို့တရုတ်နိုင်ငံကြားရေးဝန်ကြီးဝန်ကြီးကကြေညာပြေးနေမှာဝေဖန်လိုက်ပါတယ်။ဒါအပြင်တရုတ်ဟာရုရှားလိုမိတ်ဆွေတွေနဲ့လက်တွဲပြီးနိုင်ငံဆောင်ပါဝင်ဆောင်ရွက်တဲ့ကမ္ဘာကြီးဖြစ်လာအောင်လှုပ်ဆောင်မှာဖြစ်ကြောင်းလည်းထပ်လောင်းပြောကြပါပါစေ။နိုင်ငံကြေးဝန်ကြီးဝန်ကြီးဟာတရုတ်ကမ္ဘာနဲ့ပါတီရဲ့ပါတီညီလာခံမှာပြည်ရင်းပြပမီဒီယာတွေကိုအခုလိုပြောကြလိုက်တာဖြစ်ပါတယ်။တရုတ်နဲ့အမေရိကန်နှစ်နိုင်ငံဆက်ဆံရေးဟာပြီးခဲ့တဲ့နိုဝင်ဘာတရုတ်သမ္မတရှီဂျင်ပင်နဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်တို့တွေ့ဆုံခဲ့ခြင်းကစပြီးတိုးတက်မှုရှိလာတာဖြစ်ပါတယ်။ဒီလိုတွေ့ဆုံချိန်မှာတော့အမေရိကန်အစိုးရဟာတရုတ်ပေါ်မှာအထင်လွဲနေစေဖြစ်ပြီးဒီဆွေးနွေးပွဲတွင်ထားထားတဲ့ဂရုကိုတော့မတည်ခဲ့ဘူးလို့လည်းပြောပါတယ်။အမေရိကန်ဟာတရုတ်ပေါ်မှာဒဏ်ခတ်မှုတွေတိုးချနေပြီးတရုတ်ကိုဒဏ်ခတ်ချင်တဲ့ဆန္ဒတိတ်ကြီးနေတာတွေ့ရတယ်လို့လည်းပြောပါတယ်။အမေရိကန်နေနဲ့တမိုင်းချောင်းအရာဖြစ်တည်မှုတွေကိုအတိမတ်ပြုပြီးပေးထားတဲ့ဂရီတိုင်းလက်တွေ့ကျင့်သုံးဖို့တရုတ်အစိုးရကတိုက်တွန်းချောင်းလည်းပြောပါတယ်။နိုင်ငံရေးသုံးသပ်သူတွေကတော့ဝန်ကြီးဝန်ကြီးဟာအမေရိကန်နဲ့အနောက်မဟာမိတ်တွေရဲ့စီးပွားရေးနဲ့နည်းပညာဆိုင်ရာတရုတ်ကိုပိတ်ပင်မှုတွေကိုစိုးရိမ်လာတာကြောင့်အခုလိုပြောကြတာဖြစ်ကြောင်းသုံးသပ်ကြပါတယ်။ဒုတိယကမ္ဘာစစ်ကြီးပြီးခဲ့တဲ့ကဂျာမနီနိုင်ငံဖြစ်တဲ့ရက်တီလာခဲ့တဲ့ဆွေဒင်နိုင်ငံဟာနေတိုးမဟာမိတ်အဖွဲ့ထဲဝင်ရောက်လိုက်ပြီးဖြစ်ပြီးကျန်တဲ့ပြည်နယ်မှာတော့နေတိုးအဖွဲ့ရဲ့32နိုင်ငံမြောက်အဖွဲ့ဝင်ဖြစ်လာပါပြီ။ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်မှု3နှစ်ထဲဝင်လာတာကိုအဓိကဆန့်ကျင်တဲ့အနောက်မဟာမိတ်နိုင်ငံတွေရဲ့နေတိုးအဖွဲ့ထဲဝင်ရောက်တဲ့တရားဝင်အခမ်းအနားကျင်းပရာဝါရှင်တန် DC နိုင်ငံကြီးဌာနကိုဆွေဒင်ဝန်ကြီးချုပ်အဖ်ခရစ်စတန်ဆန်တက်ရောက်ခဲ့တာဖြစ်ပါတယ်။ဆွေဒင်ဝန်ကြီးချုပ်ဟာဒီအခမ်းအနားပြီးမှသမ္မတအင်ဂျီကိုတွားရောက်ဖို့ရှိတယ်လို့ညဘက်အမေရိကန်နှစ်တော်မှကျင်းပမယ်သမ္မတဂျိုးဘိုင်ဒန်ရဲ့နိုင်ငံတော်ခြေပြမင်းကွန်းပြောကြားပွဲကိုလည်းဧည့်သည်တော်ဖြစ်နေတက်ရောက်မှာဖြစ်ပါတယ်။2022မှာယူကရိန်းကိုရုရှားသမ္မတဗလာဒီမီယာပူတင်ကျူးကျော်တိုက်ခတ်ခြင်းကသမ္မတဘိုင်ဒန်ကရုရှားသမ္မတဟာဥရောပကိုအားနည်းအောင်နဲ့နေတိုးအဖွဲ့ပြိုကွဲအောင်လုပ်နိုင်မယ်လို့ထင်နေပေမဲ့အဲ့ဒီ2022မေလထဲမှာပဲရှေးဆွမ်းဆောင်နိုင်မှုမြင့်မားတဲ့မဟာမိတ်နှစ်နိုင်ငံဖြစ်တဲ့ဆွေဒင်နဲ့ဖင်လန်ကနေတိုးအဖွဲ့ထဲဝင်ဖို့တမိုင်းဝင်ဆုံးဖြတ်ချက်ချခဲ့တယ်လို့ပြောခဲ့တာပါ။အခုလဲဒီနှစ်နိုင်ငံစလုံးအဖွဲ့ဝင်ဖြစ်နေပြီဖြစ်ပြီးအခုဆိုဆွေဒင်မှာပါလာတာကြောင့်နိုင်ငံပေါင်း32နိုင်ငံရဲ့စုပေါင်းအားနဲ့ နေတို့အဖွဲ့ကြီးမကြုံစဘူးပိုးပြီးခိုင်မာတောင်းတင်းလာတယ်လို့ပိုးစည်းလုံးလာတယ်လို့လည်းသမ္မတဘိုင်ဒန်ကပြောကြားခဲ့ပါတယ်
မြန်မာပြည်ရဲ့တောက်ကြနေမနေ့ခင်ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်ကပြောပြခဲ့တာပါခင်ဗျာ VOA နေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ website စာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲတိုက်ရိုက်ကြည့်ရှုနိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာကရင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုကြည့်ရအောင်ပါကရင်ပြည်နယ်မြဝတီနဲ့တင်ကန်းကြီးနောင်ဒေသတွေမှာရှိတဲ့ခမရ355စစ်ကောင်စီရဲ့ချင်းမြန်တိုင်ရင်းကို March 9ရက်မနေ့ပိုင်းကစပြီးKNU ရဲ့နဲ့ပူးပေါင်းတပ်ဖွဲ့တွေကနေတိုက်ခိုက်နေတယ်လို့စစ်ကောင်စီဘက်ကလည်းလက်နက်ကြီးတွေနဲ့ပြန်လည်ပစ်ခတ်တာလေကြောင်းအနေဘုံကျဲတိုက်ခိုက်တာတွေပြင်းပြင်းထန်ထန်လုပ်နေတဲ့အတွက်တိုက်ပွဲတွေပြင်းထန်နေပါတယ် VOA သတင်းတော့မအေးမှာသတင်းပေးပို့ပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီမြို့နယ်စင်ငန်းညီနောင်ဆိုတဲ့နေရာမှာရှိတဲ့စစ်ကောင်စီရဲ့ချင်းမြန်တပ်ရင်းခမရ355ကိုမလ9ရက်နေ့မနေ့ပိုင်းကစပြီး KNL ကရင်မျိုးသားလွတ်မြောက်ရေးတပ်မတော်နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်ဖို့လုပ်ရင်းတိုက်ပွဲတွေဇက်တိုက်ဖြစ်နေပါတယ်စစ်ကောင်စီဘက်ကလည်းလေကြောင်းပစ်ကူတွေလက်နက်ကြီးတွေနဲ့ပစ်တာတွေလုပ်နေတယ်ဆိုပြီးဒေသခံတအူးကပြောပါတယ
်ဒီနေ့ဒီတင်ငန်းကြီးမှာ395နားမှာအဲ့လက်နက်ကြီးကြားတာညောဒီရပြီ395ဒီနေ့မနေ့395ခမ395နာမှာမှာရင်းကြီးနဲ့တိုက်ပွဲဖြစ်နေပြောလေကအိမ်နဲ့လာတာလင်းနေနေလက်ကြားတယ်အဲ့ဒီဟိုကဒီညဆိုရင်လက်နဲ့ကြည့်တယ်ကိုကြားတယ်မှာလုံကြီးကြားတယ်မနေ့ပိုင်းကတော့ဒီလင်းနေနေလင်းရှစ်လင်းနေလာတာလာတယ်ဆက်တိုက်လာတယ်မနေ့ကအခုချိန်ဒီတနေ့ကုန်တနေ့ကန်အခုညနေညအမိုးချုပ်ပြီးပြင့်နေတာပါတိုင်းချင်းတိုင်းတိုင်းနဲ့ကြားနေတာ
အခုဆိုရင်ကရင်ပြည်နယ်အတွင်းကစစ်ကောင်စီရဲ့တပ်စခန်းအတော်များများကလက်လွတ်ဆုံးရှုံးခဲ့ရတာတွေဖြစ်ခဲ့ပြီးတဲ့နောက်မြေပြင်ကိုထိုးစစ်ဆင်တဲ့အင်အားတွေလဲလာသလိုနယ်ကြားဆောင်တပ်ကလည်းစစ်ကောင်စီရဲ့လက်အောက်ခံဖြစ်ကနေခွဲထွက်ပြီးတီးခြားအဖွဲ့ဖြင့်ရပ်တည်နေတာတွေလည်းရှိပါတယ်စစ်ကောင်စီဘက်ကအခုဆိုရင်စစ်တပ်နဲ့ရဲပူးပေါင်းအင်အားနဲ့သာပူးပေါင်းတပ်ဖွဲ့တွေကိုခုခံနေရတယ်လို့လည်းဆိုပါတယ်
စစ်တပ်ကလည်းသူတို့အဲ့ဒီလက်ရှိဒီမြောက်ဒီမှာရှိတဲ့ဥစ္စာတွေရောရဲဘော်တွေရောဟိုကတော့စစ်တပ်ကရေရောပေါင်းလာတယ်မှာဘယ်လိုလဲ
မနေ့အစောပိုင်းမှာ KNU တပ်မ6နဲ့ PDF ပူးပေါင်းတပ်တွေဝင်တိုက်နေတာဖြစ်ပြီးညနေပိုင်းထိတိုက်ပွဲတွေပြင်းထန်နေပါတယ်မြောက်ရီမျိုးနဲ့စေမိုင်ခန့်အကွာမှာရှိတဲ့ခမရ395မကြရေးအတွက်စစ်တပ်ကလည်းလေကြောင်းတိုက်ခိုက်မှုတွေပြင်းပြင်းထန်ထန်လုပ်နေပါတယ်မြောက်ရီကော့ဂရိတ်ဒေါနာလမ်းဆောင်မှာရှိတဲ့ခမရ395အတွင်းကနေစစ်တပ်အင်အားတွေကလည်းတနေ့ကအဆက်မပြတ်ပစ်ခတ်နေတဲ့အတွက်ဒေသခံတွေလည်းမနေရဲပဲဘေးလွရာကိုထွက်ပြေးနေရပါတယ်။သင်ငန်းညီနောင်မှာတော့ခမရ395အပြင်396နဲ့390ဆိုတဲ့ချင်းမြန်တရင်နှစ်ရင်းလည်းရှိနေတာပါ။ဇန်နဝါရီလ29ရက်နေ့ကတော့သင်ငန်းညီနောင်မှာရှိတဲ့ခမရ396ကိုလာတဲ့စစ်ကောင်စီအရာရှိတွေတပ်ပြောင်းချိန်စီးလာတဲ့ရဟတ်ရင်ကိုKNU ကပြစ်ချခဲ့တာကြောင့်အသေးအပြောင်းနဲ့ဒဏ်ရာရသူတွေလည်းရှိခဲ့ပါတယ်ရှင်
။မအေးမှပြောပြသွားတာပါခင်ဗျာအခုတခါတော့ရခိုင်ပြည်နယ်ဘက်ကစီပီးဒုက္ခသည်အခြေအနေကိုပြောပြမှာပါ။မြို့ပေါ်တိုက်ပွဲတွေပြင်းထန်လာနေစေဖြစ်တဲ့ရခိုင်ဒေသမှာအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့ဒေသခံစီပီးဒုက္ခသည်တွေတစ်နေ့ထက်တစ်နေ့ပိုပြီးတော့များလာနေတာပါ။ဒီစီပီးဒုက္ခသည်တွေအတွက်နေရာထိုင်ခင်းခက်ခဲရှိနေသလိုလူသားချင်းစာနာမှုအကူအညီတွေလည်းအရေးပေါ်လိုအပ်နေတယ်လို့အကူအညီပေးနေသူတွေကပြောပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကုဇုံမိုးကျော်ကပြောပြပေးအောင်ခင်ဗျာ
စစ်ကောင်စီနဲ့ရခိုင်တပ်တော် AA အကြားတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာပြည်တွင်းအိုးအိမ်ဆုံးခွာထွက်ပြေးနေရသူတွေတစ်နေ့တည်းတစ်နေ့ပိုများလာနေပြီးစားဝတ်နေရေးအပြင်ကျန်းမာရေးအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်ဒါအပြင်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဒုက္ခသည်တွေဟာမကြာခဏဆိုသလိုဘေးကင်းလုံခြုံမဲ့နေရာတွေကိုရွှေ့ပြောင်းနေရတာကြောင့်နေထိုင်ဖို့လည်းခက်ခဲနေကြပါတယ်ရခိုင်ပြည်နယ်အတွင်းလမ်းပန်းဆက်သွယ်ရေးတွေဖျက်ထောက်ခံထားရတာကြောင့်လည်းနိုင်ငံတကာလူသားချင်းစာနာမှုအကူအညီတွေမရသလိုဒေသတွင်းကူညီပေးနေသူတွေအနေနဲ့ဒုက္ခသည်တွေရဲ့လိုအပ်ချက်ကိုဖြည့်ပေးဖို့အခက်ကြုံနေရတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေသူတူကပြောပါတယ်
ဆောင်ရနေကတော့မလုံလောက်မှုကြောင့်မလုံလောက်မှုကတော့ကျော်လင်းရတယ်လို့ပြောရတယ်ဒီ ီရင်မှာကျွန်တော်တို့လုံးနေတဲ့ပမာဏနဲ့ကျုံနေတဲ့အနေအထားမျိုးမှာလိုအပ်ချက်တွေကတော့အများကြီးရှိနေတယ်ပေါ့နော်။သဘောကကျွန်တော်တို့လုံးနေတာက၄ရွာရှိနေစဉ်လိုအပ်တာ၄ရွာလောက်ဆိုတဲ့သဘောတရားမျိုးအဲ့ဒီမျိုးအနေအထားမျိုးမှာဆိုတော့အစားဝန်ကြီးကလို့သာသာဘုဒ္ဓဘုရားကြီးဆိုင်ရိတ်ခါဆိုတဲ့အနေအထားတစ်ခုကိုတော့မှကျွန်တော်လေးအခက်အခဲရှိနေတယ်ဆိုတဲ့သဘောမှာရှိတယ်ပေါ့နော်။
လက်ရှိထွက်ပြေးနေရတဲ့စစ်ပြေးဒုက္ခသည်တွေဟာဒေသခံကြေးရွာသားတွေရဲ့ထောက်ပံ့မှုလောက်နဲ့သာစားဝတ်နေရေးဖြည့်ရှင်နေကြရတယ်လို့ရံပြဲမျိုးနယ်ကစစ်ပြေးဒုက္ခသည်တူကပြောပါတယ်
ဒီလည်းမရှိဘူးဆိုင်မရှိဘူးလည်းမရှိဘူးအကုန်ရှိဘလို့စားဖို့ရတယ်ဆိုလို့ရှိရင်ရွာကနေပြီးတော့အလူရှင်နေလာပြီးတော့ကြည့်ရတယ်ဆိုလို့ရှိရင်တော့ရတာပေါ့နော်ကေစီရေတော့မဟုတ်ဘူးပေါ့
စစ်ပြေးဒုက္ခသည်တွေအနေနဲ့စားဝတ်နေရေးအပြင်ဆေးဝါးမလုံလောက်တာတွေဆေးရုံဆေးကန်းတွေမရှိတာကြောင့်လဲကျမ်းမာရေးဆိုင်ရာအခက်အခဲတွေရှိနေပါတယ်။ဒါကြောင့်နိုင်ငံတကာအပအဝင်ပြည်တွင်းပြည်ပအဖွဲ့အစည်းတွေရဲ့အကူအညီတွေလိုအပ်နေတယ်လို့ဒေသတွင်းစစ်ပေးဒုက္ခသည်တွေကိုကူညီနေသူတူကပြောပါတယ်
။အဓိကတော့ဒီရခိုင်မရှိတဲ့အဖွဲ့အစည်းတွေအနေနဲ့ဆင်ပြင်းပြည်သူလို့ပုံစံမျိုးတွေနဲ့ကျွန်တော်ဒီမျိုးမှာလိုအပ်ချက်တွေကိုအတက်နေဆိုဆောက်ပံ့ပေးဖို့လိုတာပေါ့နော်။ဒီနိုင်ငံအစမြေကြီးကိုရှင်နောက်တစ်လမ်းကပြောဆင်ပြင်းလဲဆိုတဲ့ပုံစံမျိုးတွေနဲ့ဆိုလို့လည်းအခြေအရအရှိနေပါတယ်အဲအဖွဲ့အစည်းတွေအများကြီးပေါ်လာဖို့လည်းဒီမျိုးဝါရှိနေတဲ့လိုအခြေအရဆိုလို့အရေးကြီးတယ်လိုအနေနဲ့အပိုင်းတွေမရှိနေပါတ
ယ်ရခိုင်မှာဒီကနေ့အထိတိုက်ပွဲတွေကြောင်းနေရက်စွန့်ခွာထွက်ပြေးနေရသူခံမှန်းကြီးဟာ35,000ကျော်အထိရှိလာနေတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့ဒေသခံအရက်ဖက်အဖွဲ့တွေကခံမှန်းထားကြပါတယ်အခြေအနေတွေပိုဆိုးလာနေတဲ့ရခိုင်အပါအဝင်နိုင်ငံအနှံ့မှာနေရစွတ်ခွာရသူအရေးအတွက်ဟာလဲအခုဆိုရင်2,300ကျော်ရှိနေပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာရုံးကခန့်မှန်းထားပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစပြီးတိုက်ပွဲတွေတကြောပြန်ပြင်းထန်လာတဲ့ရခိုင်ပြည်နယ်မှာရေလန်းကုန်းလန်းသွားလာမှုတွေကန့်သတ်ထားတာကြောင့်စားနပ်ရိက္ခာနဲ့အခြေခံပစ္စည်းတွေရှားပါလာနေတယ်လို့လဲကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံကဒီတစ်ပတ်ထဲမှာပဲသတင်းထုတ်ပြန်ထားပါတယ်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ပေါ်ထည့်စေရပါရှင်
။ VOA ရဲ့မနက်ခင်းအစီအစဉ်တွေကိုရှုစားနေရတာပါခင်ဗျာ။ပတ်စဉ်ကဏ္ဍတွေမထိုးလွှင့်ခင်တိတ်မကြခင်မှာပဲတရုတ်အစိုးရကကြေညာထားတဲ့သူရဲ့စီးပွားရေးမူဝါဒအကြောင်းကိုတင်ပြပေးဖို့ရှိပါတယ်ကျွန်တော်တို့အခုထိုးလွှင့်နေတဲ့ VOA season ကို website နဲ့ဒီ Facebook တွေအပြင်လူမှုကွန်ရက်တွေမှာလည်းကြည့်ရှုနိုင်ပါတယ်ခင်ဗျာအခုတော့ဒီ State of the Union ဆိုတာကိုရှင်းပြထားတာနားဆင်ရမှာပါအမေရိကန်ပြည်ထောင်စုမှာသမ္မတကလွှတ်တော်ကိုနှစ်စဉ်ပြောကြားတဲ့နိုင်ငံတော်အခြေပြအမိကွန်းဆိုတာပါပါလေ VOA ပုံပြရုပ်သံမှာရှင်းပြထားပါတယ်ဗျာ
အမေရိကန်ပြည်အောင်စုမှာသမ္မတကနိုင်ငံတော်အခြေပြမိန့်ခွန်းပါလို့ပြောကြတာပါလေ။ဒါကသမ္မတထမ်းဆောင်ရတဲ့တာဝန်ဖြစ်ပါတယ်။အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေအရသမ္မတဟာဂျပန်ရန်ခါနိုင်ငံတော်အခြေပြမိန့်ခွန်းနဲ့လွှတ်တော်ကိုချက်လက်တွေတင်ပြပြီးလိုအပ်တဲ့အကြံပြုချက်တွေပေးရတာဖြစ်ပါတယ်။သမ္မတဂျော့ဝါရှင်တန်ကပထမဆုံးမိန့်ခွန်းပြောခဲ့ပြီးနိုင်ငံတော်အခြေပြမိန့်ခွန်းကိုနှစ်စဉ်ပြောကြားဖို့တက်မှတ်ခဲ့ပါတယ်။သမ္မတသောမတ်ဂျက်ဖာဆန်ကတော့လွှတ်တော်မှာမိန့်ခွန်းပြောရတာဘီရင်ကပလင်ထက်ကနေမိန့်ခွန်းချွေသလိုခံစားရလို့ဆိုပြီးနိုင်ငံတော်ခြေပြမိန့်ခွန်းကိုစာနဲ့ရေးတင်ခဲ့ပါတယ်။သူ့နောက်သမ္မတတွေလည်းသူ့လိုပဲလုပ်ကြပြီးသမ္မတဝုဒ္ဓဝစ်စင်လက်ထက်1933ခုနှစ်မှာပြန်ပြီးလွှတ်တော်မှာမိန့်ခွန်းပြောတာပါ။နိုင်ငံတော်ခြေပြမိန့်ခွန်းတွေကိုအရင်ကနေဘက်မှာပြောလို့ရှိပေမဲ့သမ္မတလင်ဒန်ဂျွန်ဆန်လက်ထက်ဒီစင်လာကိုဖျက်ပြီးလူများများကြည်နိုင်အောင်1965ခုနှစ်သူ့မိန့်ခွန်းကိုညဘက်မှာပြောခဲ့ပါတယ်။ကျန်းသက်စာချိန်ဆိုပြီးသမ္မတအစ်တွေဟာရာထူးရပြီးပထမတလအတွင်းမှာပဲလွှတ်တော်နှစ်ရပောင်းကိုမိန့်ခွန်းပြောရတာပါ။ဒါပေမဲ့သမ္မတသက်တမ်းတစ်နှစ်ပြည့်ချိန်မှမိန့်ခွန်းထပ်ပြောကြရတာကိုနိုင်ငံတော်အခြေပြမိန့်ခွန်းလို့သတ်မှတ်ပါတယ
်။သမ္မတကဒီလိုမျိုးနိုင်ငံတော်အခြေပြမိန့်ခွန်းပြောနေတော့မှလွှတ်တော်အမတ်အကုန်လုံးတက်ရောက်နားထောင်ရပါသလားသမ္မတကအမေရိကန်လွှတ်တော်နှင်းရပောင်းကိုမိကွန်းပြောကြားနေချိန်မှာစိုးစိုးရွားတိုက်ခိုက်ထန်ရမျိုးကြုံလာခဲ့ရင်တိုင်းပြည်ကိုဘယ်သူကအုပ်ချုပ်မှာပါလဲဘေးစရာရှိပါတယ် VOA ပုံပြရုပ်သံမှာရှင်းပြထားပါတယ
်သမ္မတပြောကြားတဲ့နိုင်ငံတော်ခြေပြမိကွန်းကိုအမေရိကန်အမတ်တွေအားလုံးစုဝေးတက်ရောက်နားထောင်တာပါအားလုံးဆိုပေမဲ့ Designated Survivor ဆိုတဲ့တအူးတော့ခြံထားရပါတယ် မရိကန်အစိုးရအဖွဲ့ကြီးတစ်ခုလုံးတိုက်ခိုက်ခံလိုက်ရပြီဆိုရင်အဲ့ဒီဂျန်ထားခံရတဲ့တယောက်ကနိုင်ငံကိုဆက်လက်အုပ်ချုပ်သွားဖို့ရွေးချယ်ထားသူဖြစ်ပါတယ်။သမရမင်ကုန်းပြောကြားချိန်မှာသူ့ကိုဝါရှင်တန်မြို့တော်အပြင်ဘက်ကလက်ဝတ်နေရာတစ်ခုကိုအထူးတပ်ဖွဲ့ကပို့ဆောင်ပေးထားရပါတယ်။ဒီလိုနိုင်ငံတာဝန်ဆိုင်ယူနိုင်ဖို့ရွေးချယ်သတ်မှတ်ထားသူတွေတော့သမရရဲ့အစိုးရအဖွဲ့ကနေရွေးချယ်ပါတယ်။ရွေးချယ်ခံရသူဟာဖွဲ့စည်းပုံအခြေခံဥပဒေအရသမရဖြစ်ထိုက်သူအသက်35နှစ်အနည်းဆုံးရှိရပြီးအမေရိကန်နိုင်ငံသားအဖြစ်မွေးဖွားသူဖြစ်ရပါမယ်။သူဘယ်သူဘယ်ဝါဖြစ်တယ်ဆိုတာမင်းကမပြောခင်လေးမှကြီးညာပါတယ်။စစ်အေးကာလအနုမြူလက်နက်နဲ့တိုက်ခိုက်ခံရမယ့်အရေးဆိုရင်ပြီး1960ပြည့်လွန်အလယ်ပိုင်းလောက်မှာဒီလိုစလုပ်လာတာဖြစ်ပါတယ်။သမရသည့်ကျန်သစ္စာချင်းစုချင်းမှာလဲဒီလိုရွေးချယ်ထားသူရှိပါတယ်။တိုင်းပြည်ကိုဆက်လက်အုပ်ချုပ်ဖို့ရည်ရွယ်ချမ်းရစ်ခံရသူတွေအနေနဲ့လုံခြုံရေးကြောင့်သူ့ရဲ့အတွေ့အကြုံကိုတိကျပြန်ပြောပြလို့မရပါဘူ
း။အခုတခါတော့တရုတ်ရဲ့စီးပွားရေးမူဝါဒဘယ်လိုရှိသလဲဆိုတာကိုကြည့်အောင်ပါ။နေ့စဉ်ကျင်းပနေတဲ့တရုတ်အမျိုးသားပြည်သူ့ကွန်ဂရက်ကိုမတ်လဇန်ပိုင်းဘေကျင်းမှာကျင်းပခဲ့ရမှာတိုင်းပြည်တွင်ရင်ဆိုင်နေရတဲ့စီးပွားရေးပြဿနာတွေနဲ့ပတ်သက်လို့တရုတ်ခေါင်းဆောင်တွေကြားမှာအကောင်းဘက်ကိုဇောင်းပေးဆွေးနွေးခဲ့ကြတယ်လို့အကဲခတ်တွေကသုံးသပ်ပါတယ်။ VOA သတင်းနောက်ဘေးကယ်လို့ဖေးပို့တဲ့သတင်းတော်ကိုကိုရန်နိုင်ကပြောပြထားပါတယ်။
တရုတ်မျိုးသားပြည်သူ့ကွန်ဂရက်ရဲ့ဖွင့်ပွဲအခမ်းအနားမှာတော့တရုတ်နိုင်ငံရဲ့ကြီးမားတဲ့စီးပွားရေးရည်မှန်းချက်တွေကိုကြေညာခဲ့ပါတယ်။စီးပွားရေးရစိန်ခေါ်မှုတွေအများအပြားရှိနေချိန်မှာပဲနိုင်ငံစီးပွားရေးအပေါ်မှာယုံကြည်မှုရှိကြောင်းကြေညာဖို့အတွက်အခွင့်အရေးဖြစ်ပါတယ်။တရုတ်ဝန်ကြီးချုပ်လီချန်းကတော့တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာမနစ်ကလိုပဲ900ခန့်လောက်အထိရှိမှာဖြစ်တယ်လို့ကြေညာပါတယ်
။实现今年预期目标
ဒီနှစ်မှာရည်မှန်းချက်တွေကိုပြည့်မီဖို့ကလွယ်ကူတဲ့အလုပ်တော့မဟုတ်ပါဘူး။အဲ့ဒီလိုဖြစ်ဖို့အတွက်မူဝါဒပိုင်းတွေကိုသေချာဂရုစိုက်ဖို့လိုတယ်လို့အလုပ်ကိုလည်းနှစ်ဆတိုးလုပ်ရတဲ့အပြင်ဖက်ပေါင်းစုံကလည်းညီညီညွတ်ညွတ်ပူးပေါင်းဆောင်ရွက်ဖို့လည်းလိုပါတယ်။
တရုတ်ဆိုရခေါင်းဆောင်တွေဟာအင်ချမ်းပြည်လုပ်ငန်းပြဿနာတွေနဲ့နိုင်ငံသားယင်းနှီးမြုပ်နှံမှုနှေးကွေးတဲ့ပြဿနာတွေကိုရင်ဆိုင်ဖြေရှင်းနေရတာကြောင့်ဆယ်စုနှစ်တည်းအတွင်းတိုင်းပြည်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအနှေးကွေးဆုံးနှစ်တည်းကတစ်နှစ်ကိုလည်းစီမံခန့်ခွဲနေရတာဖြစ်ပါတယ်။ဒါပေမဲ့ဒီစီးပွားအတွက်မှာတော့တရုတ်ထိပ်တန်းနိုင်ငံရေးခေါင်းဆောင်တွေဟာကွန်မြူနစ်ပါတီရဲ့အစီအစဉ်တွေကိုထောက်ခံတာကြောင့်ဒီစီးပွားကိုတက်ရောက်လာတဲ့သူတွေအားလုံးကကျေနပ်နေကြပါတယ်။ဒီစီးပွားရဲ့အဓိကရည်မှန်းချက်တွေကတစ်ခုကတော့တရုတ်နိုင်ငံရဲ့စီးပွားရေးနဲ့ပတ်သက်ပြီးတော့မေးခွန်းတွေအတော်များများထုတ်နေကြတဲ့နိုင်ငံသားကယင်းနှီးမြုပ်နှံသူတွေကိုထက်လောင်းအာမခံမှုဖြစ်ပါတယ်။ဒါမဲ့လည်းအစည်းအဝေးပြီးတဲ့အချိန်မှာတော့သတင်းစာရှင်းလင်းပွဲကိုမလုပ်တဲ့အတွက်အဲ့ဒီမေးခွန်းတွေအတော်များများကတော့အဖြေမရှိပဲဆက်ပြီးတော့ရှိနေဦးမှာဖြစ်ပါတယ်။အခုလိုအစည်းအဝေးပြီးတဲ့အခါတိုင်းမှာတရုတ်ဝန်ကြီးချုပ်ကသတင်းမီဒီယာတွေရဲ့မေးခွန်းတွေကိုပုံမှန်ဖြေကြားလာခဲ့တာဟာဆယ်စုနှစ်နဲ့ချီရှိဖြစ်ပြီးအခုခါမှာတော့ဒီစီဇန်ကိုဖျက်လိုက်တာဖြစ်ပါတယ်
It is a window of opportunity for international media to get access to insights by the premier
ဒါကနိုင်ငံတကာမီဒီယာတွေအတွက်တော့ဝန်ကြီးချုပ်ကိုယ်တိုင်ပြောမဲ့တရုတ်နိုင်ငံရဲ့စီးပွားရေးအကြောင်းကိုထဲထဲဝင်ဝင်သိနိုင်မယ့်အခွင့်အလမ်းတစ်ခုပါဒါကြောင့်သတင်းစာရှင်းလင်းပွဲကိုဖျက်လိုက်တာဟာနိုင်ငံတကာသတင်းမီဒီယာအတိုင်းဝန်ကလူတွေအတော်များများအတွက်တော့စိတ်ပျက်စရာဖြစ်ခဲ့ရပါတယ်ပြောရရင်တော့အတော်များများကဒီအပေါ်မှာမြုံနိုင်လောက်အောင်ဖြစ်ခဲ့ကြတယ်
တရုတ်သမ္မတရှီကျင်းပင်ဟာသူ့ရဲ့အာဏာကိုခိုင်မာအောင်တိဆောက်လာတဲ့အမျှသူဟာအမျိုးသားလူမျိုးရေးကိစ္စရပ်တွေကိုအလေးပေးဆောင်ရွက်လာခဲ့ပါတယ်။အဲ့လိုလုံလာတဲ့အတွက်တချို့နိုင်ငံသားကုမ္ပဏီတွေဟာလန့်လာနေကြပါတယ်။ဒါပေမဲ့တကယ်လို့သာတရုတ်နိုင်ငံအနေနဲ့အခုနှစ်ရဲ့စီးပွားရေးညီမချက်ကိုပြည့်မီတဲ့ဆိုရင်ယင်းနှမြုံနှံသူတွေကိုအားတက်လာစေမှာဖြစ်ပါတယ်
။ Because last year it was also 5%So 2 years of 5% would mean that there is
မနစ်တုံးကလည်း900ခန့်နှုန်းမှာနှစ်နှစ်ဆက်တိုက်900ခန့်နှုန်းဆိုတော့ကိုဗစ်ကပ်ရောဂါကနေနလန်ထလာတဲ့စီးပွားရေးကိုဆက်ထိန်းထားတာဖြစ်ပါတယ်2020တုံးကဆိုရင်စီးပွားရေးဖွံ့ဖြိုးမှုက300ခန့်နှုန်းပဲရှိတာပါဆိုတော့ဒါကတရုတ်အစိုးရကပုံဖော်ချင်တဲ့ဟာပ
ါဒါပြင်တရုတ်နိုင်ငံဟာသူတို့ရဲ့ကာကွယ်ရေးသုံးစည်းကို900ခန့်နှုန်းကျော်ထိသုံးစွဲမယ်လို့ကြေညာခဲ့ပါတယ်ဒါကသူတို့ရဲ့မျှော်မှန်းထားတဲ့စီးပွားရေးကြီးထွားမှုနှုန်းထက်ပိုများတာလည်းဖြစ်ပါတယ်ခင်ဗျာ
မသေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါလေ။အကျက်အကျဲကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကို တောင်းကြမိတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာငူတီနေပါတယ်ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင်
မင်္ဂလာမနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA American တန်ရဲ့မြန်မာပြည်တောက်ကြနေမနက်ခင်းအစည်းအဝေးတွေကိုဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းနိုင်ဝယ်အတွင်းမှာတော့ဦးအောင်ခင်းရဲ့မြန်မာပြည်သုံးသက်ချက်ဦးဝင်းမင်းရဲ့ဂျမ်းမာရီကဏ္ဍတိုင်းရင်သတင်းလွှာအစည်းအဝေးတွေတင်ဆက်သွားဖို့ရှိတဲ့အထက်အရင်ဆုံးတော့ဦးအောင်ခင်းရဲ့မြန်မာပြည်သုံးသက်ချက်ဖြစ်ပါတယ်ပိုအိုးနဲ့မွန်လက်နက်ကင်အဖွဲ့အစည်းဟောင်းတွေဟာစစ်တပ်နဲ့လိုင်လျောညီတွေဆက်ဆံနေတဲ့အတွက်စစ်တပ်ဆန့်ကျင်ရေးအင်အားစုတွေပိုအိုးနဲ့မွန်ဒေသတွေမှာပေါ်ထွက်လာပုံကိုဦးအောင်ခင်ကတင်ပြထားပါတယ်ဗျာ
။မွန်နဲ့ပိုအိုးလက်နက်ကိုင်အဖွဲ့တွေမှာအဖွဲ့အစည်းတွေခွဲထွက်တဲ့အစီအလာရှိပါတယ်။ဒီအားနည်းချက်ကိုစစ်တပ်ကအမျက်ထုတ်ပြီးလိုသလိုသုံးနေတာကြားလာပါပြီ။ပိုအိုးနဲ့မွန်ဟာလက်နက်ကင်တော်လှန်ရေးတက်တန်းရှိကြသလိုခွဲထွက်မှုစစ်တပ်နဲ့အပေးအယူလုပ်မှုစတာတွေလည်းများပါတယ်။လက်နက်ကင်ဘုတ်ဝင်မလေးသလိုလက်နက်စွန့်ဘုတ်လည်းဝင်မလေးတဲ့အဖွဲ့တွေဖြစ်ပါတယ်။စတင်တော်လှန်ပုန်ကန်ပြီး10နှစ်လောက်ကြာတော့စစ်တပ်နဲ့အပေးအယူလုပ်ပြီးလက်နက်စွန့်ကြပါတယ်။လက်နက်နဲ့ငြိမ်းချမ်းရေးလဲလှယ်တာဖြစ်တယ်လို့စစ်တပ်ကဝါဒဖြန့်နေရှိပါတယ်။ပေါ်နဲ့မွန်ဘွဲ့ရဲ့အားနည်းချက်ဟာတပ်ဖွဲ့ကွဲပြားပြီးစူးစည်းလို့မရတာဖြစ်တယ်လို့သူတေဗီကိုဦးကအေယဝတီစာဆောင်မှာသုံးသပ်ထားပါတယ်။ပေါ်လက်နဲ့ကင်ပုံကံမှုအားကောင်းတော့မှပေါ်ပြူနဲ့ပေါ်နီဆိုပြီးနှစ်ဖွဲ့ကွဲသွားပါလေ။မွန်ပြည်သူပါတီကလည်းထိုနည်း၎င်းပါပဲ။ပေါ်ပြူကို PNO ပေါ်အမျိုးသားအဖွဲ့ချုပ်လို့လူစီများပြီး1997မှာစစ်တပ်လက်အောက်ခံဖြစ်လာပါတယ်။ပေါ်နီအဖွဲ့ကတော့1994မှာစစ်တပ်နဲ့အပြစ်ရပါတယ်။ပေါ်အမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ဟာပေါ်နီကပေါက်ဖွားလာတဲ့တပ်ဖွဲ့ဖြစ်ပါတယ်။
2021မှာဆက်အနာသိန်းနာကိုပေါ်နဲ့မွန်ပြည်သက်ပါတီတို့ကမဆန့်ကျင်တဲ့အတွက်စစ်ကောင်စီကိုတိုက်ဖျက်ခြင်းသူတွေဟာလက်နက်ကင်အဖွဲ့အသစ်တီထောင်လာရပါတယ်။နေဦးတော်လိုင်းရေးမှာမွန်လနဲ့ကင်တပ်ဖွဲ့အသစ်16ဖွဲ့ပေါ်ထွက်လာတယ်လို့သူတွေဒီကိုဦးကမှတ်တမ်းတင်ထားပါတယ်ဒီတပ်ဖွဲ့တွေမှာမွန်တိုင်းသားတွေပါဝင်ပေမဲ့အများစုဟာဒေသလက္ခဏာဆောင်တဲ့ပျောက်ကြားအဖွဲ့တွေဖြစ်ပြီး KNU သို့မဟုတ် NUG နဲ့ချိတ်ဆက်ထားတယ်လို့ဆိုပါတယ်မွန်ပြည်ကာကွယ်ရေးတပ်ဖွဲ့ MSDF မွန်ပြည်တော်လှန်ရေးတပ် MSRF နဲ့မွန်ပြည်လူမျိုးရေးတပ် MLA ကတော့မွန်အမျိုးသားတပ်ဖွဲ့တွေဖြစ်ပါတယ်မွန်ပြည်သက်ပါတီကမကြသေးမီကခွဲထွက်လာတဲ့ဆရာနာရှင်စန့်ကျင်ရေးအုပ်စုဟာရှီပီးသားမွန်တော်လန်ရေးတပ်ဖွဲ့တွေနဲ့လက်တွဲပြီးစစ်ကောင်စီကိုတိုက်ခိုက်သွားမယ်လို့ဆိုပါတယ်။ဒါပေမဲ့စောင့်ကြည့်ရမယ့်သဘောလည်းရှိပါတယ်
။ PNO ပေါ်အမျိုးသားအဖွဲ့ချုပ်နဲ့ဗမာစစ်တပ်အစင်ပြေတယ်လို့ရေးလိုက်ငားလိုက်ဆက်ဆံနေတာကိုမကျေနပ်တဲ့ပေါ်အမျိုးသားတွေဟာຫນွေဦးတော်လန်ရေးကာလမှာလက်နက်ကင်တပ်ဖွဲ့တွေကိုဖွဲ့စည်းလာကြပါတယ်။ပေါ်ပြည်သူ့ကာကွယ်ရေးတပ် PPDF ကို2021စက်တင်ဘာမှာဖွဲ့စည်းပြီးပေါ်အမျိုးသားကာကွယ်ရေးတပ် PNDF ကို2021ဧပြီလမှာဖွဲ့စည်းတယ်လို့ဆိုပါတယ်တထုံဖအားပင်လောင်းဒေသမှာပေါ် PDF ဟာ KNU တပ်ဖွဲ့တွေစီရင်နေတပ်ဖွဲ့တွေနဲ့ပူးတွဲလှုပ်ရှားကြပါတယ်ပေါ် NDF ကအခြားပြောက်ကြားနဲ့မဟာမိတ်ဖွဲ့ပြီးလှုပ်ရှားပါတယ်ပေါ် PDF တွေရဲ့လှုပ်ရှားမှုအားပေါ်မူအားကောင်းလာဖို့အလားအလာရှိပါတယ
်မြောင်ပိုင်းမဟာမိတ်အင်အားစုကတောင်ပိုင်းကဂရင်းနီအင်အားစုကိုလက်နက်ခဲယံထောက်ပံ့ရမှာပအိုးဒေသကိုဖျက်ဆီးရပါတယ်ဒါကိုစစ်တပ်နဲ့ PNO ပအိုးပြည်သူစစ်ကဖျက်တော့ဖမ်းဆီးတဲ့အတွက်ဒီလမ်းကြောင်းကိုချုပ်ကင်နိုင်ဖို့ PNLO ပအိုးလူမျိုးရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေဟာစစ်မျက်နှာသစ်ဖွင့်လာရပါတယ်ဒီဒေသမှာရှမ်းတောင်ဒေသ PDF တွေလှုပ်ရှားနေတာမို့စုဖွဲ့မှုတွေလှုပ်လာတဲ့အတွက်စစ်တပ်ကဗုံးကျဲတိုက်ခတ်ပါတယ်စီဆိုင်အခြေစိုက်စစ်တပ်မိသားစုတွေတောင်ကြီးကိုရွှေ့ပြောင်းကြရပါတယ်ဒီတော့အတွင်းစစ်တပ်နဲ့ PNO ပအိုးပြည်သူစစ်ရဲ့စခန်းအချို့ကိုပအိုးလူမျိုးရေးတပ်နဲ့မဟာမိတ်တပ်တွေကသိမ်းပိုက်နိုင်ခဲ့ပါတယ် ရှမ်းပြည်တောင်ပိုင်းနဲ့မြောက်ပိုင်းအင်အားစုဆက်သွယ်ရမှာပို့အိုဒေသဟာပြူဟာကျတဲ့စစ်မျက်နှာဖြစ်လာတယ်လို့သူတေသည်မိုးဆက်ငိမ့်ကဇန်နဝါရီ25ရက်နေ့ထုတ်အေယာဝရီသတင်းမှာတုံ့တက်ထားပါတယ
်။ PNO ပို့အိုပြည်သူ့စစ်နဲ့မွန်ပြည်စစ်ပါတီတွေဟာရှေးဆိုးရနဲ့လိုက်လျောညီတွေဆက်ဆံတဲ့နေရာမှာတင်ရှားတဲ့အတွက်သူတို့ရဲ့တော်လှန်ရေးအစီအလာကိုတတိမထားမိကြတာများပါတယ်။ဝါရဲအဖွဲ့အစည်းတွေဖြစ်ပေနဲ့ခေါင်းဆောင်နိုင်စွမ်းမရှိကြပါဘူး။ပေါ်အဖွဲ့ဆိုရင်စစ်တပ်လက်အောက်ခံဘဝရောက်သွားတဲ့အထိအစွမ်းအစကင်းမဲ့နေပါလေ။ဒါကြောင့်မွန်နဲ့ပေါ်မျိုးဆက်သစ်တပ်တွေပေါ်ထွက်လာတာဖြစ်ပါလေ။ဒါပေမဲ့အဖွဲ့လူတွေအမျိုးမျိုးကွဲနေတာဟာအားနည်းချက်ဖြစ်တယ်လို့သူတေတီကိုဦးက2023အေပီလ3ရက်နေ့ထုတ်အေယာဝတီမှာသုံးသပ်ထားပါလေ။အခုတော့အပြည့်အခက်ရဆဲထားတဲ့မွန်ပြည်သစ်ပါတီမှာစစ်ကောင်စီစန့်ကျင်ရေးအုပ်စုထွက်ပေါ်လာတဲ့အတွက်စစ်တပ်စန့်ကျင်ရေးမွန်ပြည်စစ်ပါတီကွဲရှိလာပါတယ်စစ်တပ်စန့်ကျင်ရေးမွန်ပြည်စစ်ပါတီဟာမျိုးဥတော်လိုင်းအင်အားစုတွေအခြားတိုင်းရင်းသားလက်နက်ကိုင်တွေနဲ့ပူးပေါင်းပြီးစစ်ကောင်စီကိုတိုက်မယ်လို့လွန်ခဲ့တဲ့လကကြေညာပါတယ်ဒီကာလမှာစစ်မှုထမ်းမှုစစ်တပ်ကစီစဉ်တာကိုစန့်ကျင်တဲ့လူငယ်တွေများပြားလာနိုင်တာမို့မွန်လက်နက်ကိုင်လှုပ်ရှားမှုဟာမျိုးဥတော်လိုင်းမှာတကြတအားဖြစ်လာနိုင်ပွဲရှိကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
ဥအောင်ခင်ရမြမကြီးသုံးသက်ချက်ဖြစ်ပါတယ်ခင်ဗျာအခုတော့ကျမ်းမာရေးကဏ္ဍပါဒီတစ်ပတ်မှာတော့ဒီစစ်ကောင်စီရဲ့စစ်မှုမထမ်းမနေရဥပဒေအောက်လူအများစိတ်ဒဏ်ရာရတာကိုပြောပြထားပါတယ်ပြည်သူစစ်မှုရန်ဥပဒေတလောကထွက်လာပြီးတဲ့နောက်လူအတိုင်းဝိုင်းတဲမှာစိတ်ဒဏ်ရာသဘောထပ်ဆင့်ခံစားလိုက်ရတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြပါတယ်ဘယ်လိုမျိုးလက္ခဏာတွေကိုသိထားသင့်ပြီးဘယ်လိုစတင်ကင်တွယ်သင့်ပါသလဲဒီအကြောင်းဩစတြေးလျနိုင်ငံကစိတ်ကျန်းမာရေးအထူးကုဆရာဝန်ကြီးဒေါက်တာတက်ထီကိုကိုဝင်းမင်းကဆွေးနွေးတင်ပြထားပါတယ
်โอเคထူးကုဆရာဝန်ကြီးဒေါက်တာတက်ထီခင်ဗျာကျွန်တော်တို့မြန်မာမှာမကြခင်ထုတ်ပြန်ခဲ့တဲ့စစ်မှုမထမ်းမနေရဥပဒေထွက်လာပြီးအများစုရင်ထိတ်လန့်ကုန်ကြတာမှာစိတ်ပညာရဆိုရင်တော့ PTSD လို့အတူကောက်ခေါ်တဲ့စိတ်ဒဏ်ရာကြီးအများမှာဖြစ်တာကိုပြီးခဲ့တဲ့ဘက်ကပြောပြီးမှဒီတစ်ပတ်တော့ဆရာကြီးဒါကိုဘလို့ကင်တွယ်သင့်တာကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းဟုတ်ကဲ့အထရမာကြီးကအဲ့စိတ်ဒဏ်ရာကြီးကတကယ်သုံးခုနော်ကျွန်တော်တို့အခုပြီးခဲ့တဲ့3လနဲ့မှာကြည့်လိုက်ကိုဖြစ်ဖြစ်တော့ကျွန်တော်မှတ်မိတယ်အောက်ဆီဂျင်မရလို့အားလုံးပတ်ပြေးပြီးတော့အမျိုးကိုအဆွေတငယ်ချင်းတွေတေးကုန်ကြတာအဲ့ဒီတော့လည်းကျွန်တော်တို့ရဲ့အားလုံးစိတ်ဓာတ်ရရကြတယ်နံပါတ်1လွန်ခဲ့တဲ့3နှစ်ကအာနာသိမ့်လိုက်ပြီးတော့မှလမ်းပေါ်ကကလေးတွေကိုချက်ကလေးငှက်ကလေးလို့ပြစ်တော့လေစိတ်ဓာတ်ရရကြတယ်ပြီးတော့မှလိုက်ဖမ်းတာလည်းရှိသေးတယ်ဟောအခု3နှစ်ပြည့်တော့လေကဲစစ်တဲ့မင်းအတင်းဝင်ဆိုတော့ဒါ society တစ်ခုလုံးက trauma အကြီးကြီးတွေကိုတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုကြုံတွေ့ရတော့ဒါ mental health symptom ပေါ့ဒီစိတ်ရဲ့လက္ခဏာတွေစိတ်ကျန်းမာရေးရတော့ဗျာဟို downhill ပဲဗျာတောက်လျှောက်ကျသွားတာလို့ပဲပြောမလား
တကယ်ဟိုတွင်းတဲ့ထဲကိုကျတဲ့သဘောပါဆရာနော
်အဲကျွန်တော်အဲ့တွင်းတဲ့ထဲကိုကျွန်တော်တက်ပြီးတော့မှအသေးစိတ်ကလေးကျွန်တော်ပြောရရင်တော့ဒါ stress ကတော့စိတ်ပူပန်တော့ရှင်တုံပန်းတုံဖြစ်မယ်စိတ်တောကတွေဖြစ်မယ်တုံနှွေးနှွေးဖြစ်မယ်လူခန္ဓာကိုယ်မှာလည်းခေါင်းတွေကြိုက်မယ်ဒီဘိုက်နာလိုလိုဖြစ်မယ်အဲ့အေးပြက်မယ်မစားနိုင်မတောက်နိုင်မိပါတယ်ဖြစ်မယ်အဲ့ဒါကစိတ်ဖိစီးကြတာနံပါတ်
1ဟုတ်ကဲ့နောက်ရောဆရာကြီ
းအဲ့ဒီလိုစိတ်ဖိစီးရနေပြီးတော့မှကြာလာတဲ့အခါကျတော့ anxiety disorder ဆိုတာတောကယောဂအဲ့ဒါဖြစ်လာမယ်အဲ့ဒီမှာတော့စိတ်ယောဂအဆင့်ဖြစ်သွားပြီအဲ့ဒီတောကတွေကြာလာတဲ့အခါကျတော့ depression ဆိုတာစိတ်ဓာတ်ကျလာပြီးတော့ဒီလိုကိစ္စမျိုးဟာဒီငကူမခံနိုင်တဲ့ကလေးတွေဆိုရင်မဆွဲငင်ရောစစ်တဲ့အဆွဲခံပြီးတဲ့နောက်ပိုင်းမှာတတ်တည်သွားနိုင်တယ်ဗျာဆိုတော့အဲ့ဒါကလည်း clear and present danger ပဲတိတ်ပြီးတော့ရှင်းပြီးတော့လက်တွေ့တွေ့နေရတယ် danger ပဲဗျာ
အန္တရာယ်ကြီးပါဆရာနော
်အန္တရာယ်ကြီးပေါ့အဲ့ဒါဖြစ်မယ်အဲ့ဒီအဖြစ်ခုနကပြောတဲ့ PTSD ပေါ့ဒီကျွန်တော်တို့ရဲ့မြန်မာဒီလူအဖွဲ့အစည်းကြီးကိုအတင်းအချက် change out ပြီးတော့မှဖိနှိပ်ပြီးတော့မှဥပဒေချလိုက်တဲ့အတွက်ဒီ PTSD ပေါ့နော်စိတ်ဒဏ်ရာကြောင့်မို့စိတ်ဖိစီးတဲ့ယောဂာကြီးပဲကလေးတွေရသွားနိုင်တယ်လူကြီးတွေလည်းရသွားနိုင်တယ်ဆိုတော့ကံမသိရင်တော့တချို့မခံနိုင်တဲ့လူကျွန်တော်ဗမာရိုးရိုးစကားနဲ့ပြောရရင်တော့တသက်ခါအောင်ယူသွားနိုင်တယ်ဆိုတော့တသက်ခါအောင်စိတ်ကစင့်ကလေးအားတွေဖြစ်သွားနိုင်တယ်အဲ့ဒီကြတော့ဖြစ်လာရင်တော့ဒ အရင်တင်တယ်လို့ကာဝယ်ရမယ်ကုသရမယ်ဖြည့်ရှင်းရမယ်ဆိုတဲ့အလေးကိုတင်ပြခြင်းလေ
ဟုတ်ကဲ့ဆယ်နောက်တစ်ခုကဒီနေရာမှာဒီအစိုးရလုံပြီးတော့ပေါ့နောက်တစ်ချို့လူငယ်တွေမှာစိတ်ပြာရတော့ဆရာ panic disorder လို့ခေါ်မှထင်တယ
်ဟုတ်ကဲ့
ပါမလူတွေကတော့ panic reaction လို့ပြောကြလို့ရှိတာပေါ့နော်ဦးလေးမှာတော့
ဟုတ်ကဲ့
ဟောအဲ့ဒီအနေအထားမျိုးပေါ့ဆိုရလားဆရာ
အေးအဲ့ဒါကြီးကတော့တေချာပေါ့ဒီ panic anxiety disorder ပေါ့တေချာပေါ့ဒီစိတ်ချောက်ချပြီးတော့မှတုံ့လှုပ်ပြီးတော့ panic တုံ့လှုပ်ပြီးတော့စိတ်ပူပန်တဲ့ဟာတွေဖြစ်မှာပဲခင်ဗျအဲ့ဒီမှာခုနကကျွန်တော်တင်ပြသလိုအိပ်ပြက်အစားပြက်ရင်တုံပန်းတုံစိတ်ပူပန်တော့ကနောက်ပြီးတော့မှကတုံကရင်နေဖြစ်နေတာပေါ့နော်အဲအဲ့ဒါတွေကလူတွေဘလို့ဖြစ်မလဲတော့မသိဘူးထောင်ချီတောင်းချီဖြစ်ဖို့တော့အလားအလာရှိတယ်ဆရာကြီ
းဟုတ်ကဲ့ဆရာအဲ့တော့အခုလိုနေထားမှာဒီကုသမှုပိုင်းမှာဆရာနော်အထောက်ကူပြုနိုင်တာနဲ့ပတ်သက်လို့အဓိကဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းကုသမှုပိုင်းကတော့ပထမဆုံးတင်ပြခြင်းတာကတော့ဒီစာဖတ်တဲ့အထဲမှာရှာလော့ဟုံးရဲ့3 pipe solution ဆိုတာရှိတယ်ကဘာလဲဆိုတော့ရှာလော့ဟုံးကပြဿနာတစ်ခုခုကိုတွေ့ပြီးဆိုရင်ဖြည့်ရှင်းဖို့အမှာအဲ့ဒီဆေးတံကို3กาลောက်3ချိန်လောက်ညှိပြီးတော့စဉ်းစားပြီးတော့มาအပြေရတယ်ဆိုတော့ဘယ်လိုလဲဆိုတော့ဗျာအခုရုပ်ပြက်တောခုလိုက်မယ်လို့ရုပ်ပြက်တစ်ခါထွက်ပြေးလိုက်မယ်လို့စကိုင်းသွားလိုက်မယ်လို့အေးလေးစိတ်ကနေသွားလိုက်မယ်လို့ရုပ်ပြက်ကိုမိဘတွေရောကလေးတွေရောအဲ့လိုမဆုံးဖြတ်စေချင်ဘူးခင်ဗျာဒီကိစ္စကိုပထမဆုံးအကြံပေးချင်တာကကျွန်တော်တို့ဟုတ်ပြီခေါင်းကြီးထားပြီးတော့มาဒီပြဿနာကိုစနစ်တကျချင်းကပ်ကြပါလို့ကျွန်တော်ကလူငယ်တွေရောမိဘတွေရောအကြံပေးနေတယ်ခင်ဗျအဲ့လိုချင်းကပ်တဲ့အခါမှာလေကျွန်တော်တို့ဒီစိတ်ပညာပိုင်းဆိုင်ရာမှာဟိုကမ္ဘာမှာတော်တော်ကိုတုံးကြတဲ့ကျွန်တော်တို့ problem solving therapy ဆိုတာလေ
ဟုတ်ကဲ့ဒီပြဿနာဖြေရှင်းနည်းလမ်းပါဆရာနော
်မှန်ပါတယ်ခင်ဗျအဲ့ဒီအကြောင်းလေးလည်းကျွန်တော်ရှင်းပြခြင်းပဲခင
်ဗျဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့အဲ့ဒီဟာတော့ကျွန်တော်တို့ဒီပြဿနာကိုအပြေရှာမဲ့နီလန်းဒါမှမဟုတ်ကုထုံးပေါ့ဆိုတော့အဲ့ဒီနီလန်းကနံပါတ်1လက်တွေ့ကြတယ်နံပါတ်2လူတိုင်းလုပ်နိုင်တယ်နံပါတ်3 effective ဖြစ်ရောက်တယ်အဲ့ဒါကြောင့်မလို့အဲ့ဒါကိုကျွန်တော်ကကိုပြီးတော့အဲ့မှာ step 4ခုရှိတယ်အဲ့ဒီ step 4ခုကိုတစ်ခုပြီးတစ်ခုကျွန်တော်ရှင်းပြခြင်းလေခင်ဗျာ
ဟုတ်ကဲ့ကျော်ပါဆရာ
ဟုတ်ကဲ့ပထမဆုံးကတော့ identify the problems ဆိုတာဒီပြဿနာကိုဟို identify ဆိုတော့ပြဿနာကိုသိသိချာချာချိပါလို့ပဲကျွန်တော်ကပြောခြင်းနဲ့
ပြဿနာအမျိုးအစားသတ်မှတ်တာပါဆရာနော
်သတ်မှတ်တာပေါ့
ဘယ်လိုပြဿနာဆိုတာကိုထင်းနေရှာရှာပေါ်လွင်အောင်လို့
မှန်ပါတယ
်ဟုတ်ကဲ့ဆရာ
အဲ့တော့ထင်းနေရှာရှာကတော့ခုနကကျွန်တော်စတော့ကပြောသလိုပဲစစ်မှုမထမ်းမနေရဥပဒေကကိုယ့်ရဲ့ပြဿနာကြီးပဲလို့မြင်ပြီးတော့မှအဲ့မှာရပ်မထားဘူးအဲ့ဒီမှာသိတယ်လို့လို့မလုံးနဲ့အဲ့ဒီပြဿနာကိုအတိအကျသိအောင်ကြိုးစားရမယ်အဲ့ဒီပြဿနာကဘာတွေအချက်လက်တွေလဲဒါနဲ့ဘလို့ညှိနေတယ်လဲသေးသေးချာချာဒီပြဿနာကိုသေချာကြည့်ရမယ်နားလည်အောင်လုပ်ရမယ်အဲ့ဒါကနံပါတ်1နံပါတ်2ကတော့ကိုယ့်ရဲ့ goal ပေါ့ target ပေါ့ဒီပြဿနာစစ်မှုထမ်းမယ်ဆိုတဲ့ပြဿနာတွေမှာကိုကညှိသွားပြီဆိုရင်အဲ့ဒီမှာကိုကဘာဖြစ်ချင်တာလဲနော်ရှင်းရှင်းလေးပဲဗျာဒီထဲမှာကိုပါမသွားဖို့ပေါ့ကိုကကိုတက်လန်းကိုတခြားလုပ်မယ်ကိုကဟိုစစ်သားမှမလုပ်ချင်တာကိုပါမသွားဖို့အဲ့ဒါကကိုရဲ့ကြီးပဲချက်ဒီ target ပေါ့နော်ဆိုတော့အဲ့ဒီအနေမှာဆက်သွားရင်တော့ဟုတ်ပြီနံပါတ်3က solution နေလာအဲ့ဒါကဘာလဲဆိုတော့ကျွန်တော်တို့ဖြင်းရှင်းနည်းတွေဖြင်းရှင်းနည်းတွေကိုစဉ်းစားရမယ်ကိုပါမသွားအောင်ဘယ်လိုလုပ်မလဲဆိုတော့ကျွန်တော်က run through ကောက်ပြီးတော့ဒီတရနေ့ကိုစဉ်းစားလိုက်တာ၈ခု၉ခုထွက်လာတယ်ဆိုတော့အဲ့ဒါလေးကိုအချိန်ရရင်တော့တင်ပြခြင်းလည်းခဲ့
ဟုတ်ကဲ့ရပါတယ်ဆရာတခုစီကိုနောက်တစ်ပတ်ဆက်ကြရပါဘောဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
အခုတော့တိုင်းရင်းသတင်းလွှာအလဲရောက်လာပါပြီမွန်ကျောင်းဆရာမတူဦးနဲ့အခြားအမျိုးသမီးတွေကိုစစ်တပ်ကဖမ်းဆီးသွားတာအခုထိဆက်သွယ်မရသေးတဲ့အကြောင်းရခိုင်ပြည်နယ်ကအာဓမ္မပြုကျင့်မှုဖြစ်စဉ်အကြောင်းနဲ့ပလောဝမှာအုတ်ချုပ်ရေးဆက်လုပ်သွားမယ်ဆိုတဲ့ကြေညာချက်အပေါ်ချင်းဒေသခံတွေရဲ့တုံ့ပြန်ချက်တွေကိုကြားရမှာပါ။ထိုင်းချီဆိုင်ဖီဘာဝိုင်းတော်သားတွေကတင်ဆက်ထားပါတယ
်။အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်တင်းလွာကကျူဆူပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်မ
မင်္ဂလာပါရှင်ကျမအမီပါနေဆက်ဒေတာတိုင်းနာတဲ့နောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တင်လို့အမနာဆင်ရမှာတွေကတော့မွန်ကျောင်းဆီယာမတယောက်အပါဝင်အမျိုးသမီး၁၀ယောက်ကျော်ကိုစစ်တပ်ကပြီးခဲ့တဲ့စနေနေ့နောက်ပိုင်းကဆက်လို့ဖမ်းဆီးသွားတာဒီနေ့အချိန်ထိပြန်မလွတ်သေးဘူးလို့ဒေတာခန်တွေကပြောပါတယ်ရခိုင်ပြည်မင်းပြားကအမျိုးသမီးတယောက်ကိုအုပ်စုလိုက်မဒိန်ကျင့်ခဲ့တယ်လို့အဲ့ဒီဖြစ်စဉ်မှာပါဝင်ခဲ့တဲ့စစ်သားတယောက်ကထုတ်ဖော်ပြောဆိုလိုက်ပါတယ်တင်လို့ရတဲ့မှာတော့ချင်းပြည်ပလောဝါမြို့နယ်မှာအလုံးပါဝင်တဲ့အုပ်ချုပ်ရေးအစီအစဉ်တွေကိုလှုပ်ဆောင်ပြီးဆက်လက်အုပ်ချုပ်သွားမယ်လို့ရခိုင်တပ်တော် AA ကပြောဆိုလိုက်တဲ့အပေါ်ချင်းရက်ဘက်အဖွဲ့တချို့ရဲ့တုံ့ပြန်ချက်တွေကိုနားဆင်ရဖို့ရှိနေပါတယ်ကျမကနန်းဟောင်မရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါမွန်ကျောင်းဆီမတယောက်အပါအဝင်အမျိုးသမီး၁၀ယောက်ကျော်ကိုစစ်ကောင်စီတပ်ကဖမ်းဆီးသွားတယ်လို့ဒေတာခန်တွေကပြောပါတယ်ကျောင်းဆီမနဲ့အမျိုးသမီး၁၀ယောက်ကိုအပိကျေးရွာအခြေဆိုင်စစ်ကောင်စီအမြောက်တအမတ318ကဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပြီးဒီနေ့ဒီချိန်ထိပြန်မလွတ်သေးဘူးလို့ဒေတာခန်တွေကဆိုပါတယ်ဖမ်းဆီးခံထားရတဲ့မွန်အမျိုးသမီးကျောင်းဆီမဟာမွန်ပြည်သက်ပါတီစစ်အာဏာရှင်တပ်ဖြတ်ရေးအဖွဲ့ရဲ့မျိုးတော်ဆက်သူဖြစ်တယ်လို့ဒေတာခန်ကြီးကပြောပါတယ်ပြီးခဲ့တဲ့ရက်ကမွန်ပြည်သက်ပါတီစစ်အာဏာရှင်တိုက်ဖြတ်ရေးအဖွဲ့ကမွန်ပြည်နယ်မြို့တော်မြို့နယ်ကစစ်ကောင်စီတပ်လက်အောက်ခံပြည်သူစစ်ကောင်ဆောင်၃ယောက်ကိုဖမ်းပြီးလက်နက်၁၆လက်ကိုပါသိမ်းဆီးခဲ့ပါတယ်အဲ့ဒီဖြစ်စဉ်နောက်ပိုင်းဒီမွန်ကျောင်းဆရာမနဲ့အမျိုးသမီးတွေဟာဖမ်းဆီးခံလိုက်ရတာလို့ဒေတာခန်ကြီးကပြောပါတယ်
စစ်ကောင်စီတပ်သားတွေဟာရခိုင်ပြည်မင်းပြားကအမျိုးသမီးတယောက်ကိုအုပ်စုလိုက်မရင်ကျင့်ခဲ့တယ်လို့အဲ့ဒီဖြစ်စဉ်မှာပါဝင်ခဲ့တဲ့စစ်သားတယောက်ကထုတ်ဖော်ပြောဆိုလိုက်ပါတယ်စစ်ကောင်စီရဲ့တပ်မ22လက်အောက်ခံခမရ205တပ်ရင်းကတပ်ဖွဲ့ဝင်တွေကမင်းပြားမြို့နယ်ငထံပြင်းကြီးရွာသူတဦးကိုအစုလိုက်အပြုံလိုက်မရင်ပြုတ်ကျင့်ပြီးနောက်တပ်ဖြတ်ခဲ့တာဟုတ်မှန်တယ်လို့မရင်ပြုတ်ကျင့်ရမှာပါဝင်ပြီးစစ်သုံးပန်းအဖြစ်ဖမ်းဆီးခံရတဲ့စစ်ကောင်စီတပ်သားတယောက်ကဝန်ခံပြောဆိုလိုက်ပါတယ်ဇန်နဝါရီလ18ရက်မှာတော့အစုလိုက်မရင်းကျင့်မှုကိုကျူးလွန်ခဲ့တာလို့စစ်သုံးပန်းအဖြစ်ဖမ်းဆီးခံလိုက်ရတဲ့တပ်သားကိုကူအောင်ကပြောပါတယ်အတက်ခံရတဲ့ထဲမှာမရင်းပြုတ်ကျင့်ခံရတဲ့အမျိုးသမီးနဲ့တူသူမရဲ့မိခင်လည်းပါဝင်တယ်လို့အေအေကဆိုပါတယ်
ကချင်လွတ်လပ်ရေးတပ်မတော် KIA ပူပေါင်းတပ်ကတိုက်ခိုက်သိမ်းပိုက်ထားတဲ့ကချင်ပြည်နယ်မန်စီမြို့နယ်ထဲကမကြီတောင်ပြူဟာကုန်းကိုမတ်လ6ရက်နေ့နေ့လယ်12နာရီလောက်မှာစစ်ကောင်စီတပ်ကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့ပါတယ်။တိုက်လေရင်နစီးနဲ့3ချီလောက်လာရောက်ပုံကျဲခဲ့တယ်လို့မြင်မြင်စစ်ရေးတည်ရင်းမြစ်ကပြောပါတယ်။တိုက်ခိုက်တရားရတာမျိုးတွေတော့မရှိဘူးလို့ဆိုပါတယ်။စစ်ရေးအရာအရေးပါတဲ့မကြီတောင်ပြူဟာကုန်းကိုမတ်လ10ရက်နေ့ကစတင်တိုက်ခိုက်ခဲ့ရမှာ3ရက်နေ့မှာအပိတ်တိုက်ပိုင်နိုင်ခဲ့တာဖြစ်ပြီးလက်နက်ခဲယမ်းတွေလည်းသိမ်းဆီးရမိခဲ့ပါတယ်
ဂျခိုင်ပြည်တောင်ကုန်းမြို့နယ်ကဘာဟီရွာနဲ့မှုရွာအကြားမှာမလ6ရက်နေ့မနေ့ပိုင်းကစပြီးဂျခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်အကြားတိုက်ပွဲဖြစ်ပွားနေတယ်လို့ဒေသခံတွေကပြောပါတယ်မနေ့9နာရီကျော်လောက်မှာတောင်ကုန်းမြို့ကထွက်လာတဲ့စစ်ကောင်စီတပ်ကားတန်းကို AA ကမိုင်းခွဲတိုက်ခိုက်ရာကနေတိုက်ပွဲစတင်ဖြစ်ပွားတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲကြောင့်ဒေသခံတွေလည်းတင်းရှောင်နေကြရပါတယ်လက်ရှိအချိန်မှာတော့ဂျခိုင်ပြည်တစ်ခုလုံးအတိုင်းအတာနဲ့တိုက်ပွဲတွေဖြစ်ပွားနေပြီးစစ်ကောင်စီတပ်ကအမြောက်များကိုအေကသိမ်းယူထားပါတယ်
ချင်းပြည်နယ်ပလဲဝမြို့နယ်မရာဒီတကချင်းတော်လိုင်းရဲ့တပ်ဖွဲ့အချင်းချင်းကြားတိုက်ပွဲတွေမှာပါဝင်ပြီးဝင်ရောက်တိုက်ခိုက်ပေးတာမျိုးလုံးဝမရှိဘူးလို့ရခိုင်တပ်တော် AA ကပြောပါတယ်မတ်လ၄ရက်နေ့ကလုပ်တဲ့ရခိုင်တပ်တော် AA ရဲ့သတင်းစာရှင်းလင်းပွဲမှာပြောရေးဆိုခွင့်ရှိသူဦးခိုင်တုခါကပြောပါတယ်စစ်ကောင်စီကိုပုံရံသူအဖြစ်တိုက်ခိုက်နေရတဲ့လက်ရှိအခြေအနေမှာတော်လိုင်းရေးတပ်ဖွဲ့အချင်းချင်းကြားအထူးသဖြင့်တပ်ဆိုင်ရာမျိုးနွယ်စုတွေကြားတဲ့ကပဋိပက္ခတိုက်ပွဲတွေကို AA အနေနဲ့လုံးဝအားမပေးဘူးလို့ဦးခိုင်တုခါကပြောပါတယ်မရာဒေသမှချင်းပြည်အစိုးရကကွယ်ရေးဒီဌာနလက်အောက်က CNA CDF မရာဦးဆောင်တဲ့ချင်းကာကွယ်ရေးတပ်ဖွဲ့တွေနဲ့မရာလန်ကာကွယ်ရေးတပ်ဖွဲ့ MDF တို့ဟာပြီးခဲ့တဲ့လ24ရက်နေ့ကတည်းကတိုက်ပွဲတွေဖြစ်ပွားနေခဲ့ပြီးအဲ့ဒီတိုက်ပွဲတွေထဲ MDF ဘက်ကနေ AA ကဝင်ရောက်တိုက်ခိုက်ပြီးခဲ့တယ်လို့သတင်းတွေထပေါ်ခဲ့တာဖြစ်ပါတယ်
တိုက်ပွဲတွေကြောင့်ပျက်စီးသွားတဲ့မူးမိတ်မြို့မှာဒိသခန့်တွေနေရက်မပြောင်းနိုင်သေးခင်စစ်ကောင်စီတပ်ဖွဲ့တွေကဒိသခန့်တွေရဲ့တံပူးကြီးပစ္စည်းတွေကိုဝင်ရောက်ငွေနှောက်ယူသွားပြီးပြန်လည်ရောင်းချနေတယ်လို့ဒိသခန့်တွေကပြောပါတယ်ပြီးခဲ့တဲ့ဇန်နဝါရီလ3ရက်နေ့ကမူးမိတ်မြို့မှာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်တွေကြားကတိုက်ပွဲတွေမြို့ရဲကအိမ်အလုံး900ထဲမှနေထိခိုက်ပျက်စီးခဲ့ပါတယ်လက်ရှိချိန်ထိခလာရ206တပ်ကမြို့ရဲမှာလှုပ်ရှားသွားလာနေသေးတာကြောင့်စစ်ဘေးရှောင်တွေနေရက်ကိုမပြောင်း
ye ja de ba bu mala patama pa the ma be khala ya 206 tat ha jita khan ru ye ain ri de ga tambu ji a thong saung ri a pyin cycle river ma jan yu twa bi yang sa ni ja ra phit par de
အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပြီးတော့မှာပါချင်းပြည်နယ်ပလောဝမြို့နယ်ထဲမှာအားလုံးပါဝင်တဲ့အုပ်ချုပ်ရေးအစီအစဉ်တွေလှုပ်ဆောင်ပြီးပလောဝရဲ့အခြေအနေကဘယ်လိုဖြစ်လာနိုင်ပါသလဲဒီကိစ္စအပေါ်ချင်းရက်ဖက်အဖွဲ့အစည်းတချို့ကဘယ်လိုတုံ့ပြန်ကြသလဲဆိုတာကိုတော့ကိုရောဘက်ကစူးစီးထားပါတယ်ရခိုင်တပ်တော်အေအေကသူတို့တင်ပိုက်ထားတဲ့ပလောဝမြို့နယ်ဒေသတစ်ခုလုံးလုံခြု ိုက်တာဖြစ်ပါတယ
်ပလဲဝါဒေသရဲ့လုံခုံရေးဒီတင်ငင်ရေးအာမခန့်ရှင်းဖို့အတွက်ဒီပလဲဝါဒေသဆို ULA ရဲ့ထင်းချုံမှုအောက်မှာဆက်ပြီးကဟိတ်နေပါဘူးဒီဆိုကြပလဲဝါဒေသဆိုလူမျိုးပေါင်းစုံစုပေါင်းနေထိုင်ကြတဲ့တွေအတွက်လူမျိုးပေါင်းစုံရဲ့လုံခြုံဖို့နဲ့ဒီဖန်ပရိုတိုတယ်ရဲ့အတွက်အစီအစဉ်ကောင်းပြီးဆွေးပြီးကဒီအားလုံးသူပါဝင်ရေးအောက်ရှော့ရေးအစီအစဉ်ဒီနဲ့ကျွန်တော်တို့လှုပ်ဆောင်တော့ဖို့ဖိတ်ပါတယ
်ဘလဝမျိုးရမီရဖရီတဲကတင့်တော်ရဲ့လူမျိုးစုဒေသခံတွေကိုလည်းရခိုင်တပ်တော် ULAAA ရဲ့အုပ်ချုပ်ရေးမှဦးပေါင်းလုပ်ကင်ကြဖို့ဖိတ်ခေါ်ထားတယ်လို့ဦးခိုင်တုခကပြောပါတယ်ဘလဝဒေသကိုသူ့ပိုင်နဲ့ငါပိုင်နဲ့ဆိုပြီးပြောနေကြတာမျိုးထက်စစ်အာဏာရှင်လက်အောက်ကလွတ်မြောက်ပြီးဒေသရဲ့ဖွံ့ဖြိုးရေးတည်ငြိမ်ရေးနဲ့လုံခြုံတဲ့အနာဂတ်ကိုတည်ဆောက်ဖို့ကပူပြီးအရေးကြီးတယ်လို့လည်းAAAပြောရေးဆိုခွင့်ရှိသူကပြောပါတယ
်ရှမ်ပရီလမ်ရော်ရီကိုပို့ပြီးကအာရုံစိတ်တဲ့လေလို့ကျွန်တော်အနေနဲ့အကရန်ဘူးဖေဗရက်လို့ပါ
အခုလိုရခိုင်တပ်တော် AA ပြောရေးဆိုခွင့်ရှိသူရဲ့ပလဲဝအရေးနဲ့ပတ်သက်ပြီးပြောဆိုမှုအပေါ်မြန်မာနိုင်ငံလုံးဆိုင်ရာချင်းချောင်းသားများတမကဥက္ကဋ္ဌဇလိုင်းထန်းနိုင်ကအခုလိုတုံ့ပြန်ပြောဆိုပါတယ
်သူကဆက်ပြီးမှချင်းချုံချားနဲ့အုပ်ချုပ်ရေးကြီးရေးပေါ်ဆောင်မယ်ဆိုရဲဟာရောဒါကျွန်တော်တို့ဒီချင်းရင်းရဲ့အချုပ်အခြာအာဏာကိုဒါဖိပါဆော်ကားရလို့ပဲဒါကျွန်တော်တို့အချုပ်ပြင်းချင်တယ်ဒါကျွန်တော်တို့ချင်းရင်းတော်နိုင်ရာစုဖက်ကလည်းဒါဝင်လိုက်ခံမှာမဟုတ်ဘူးဆိုတော့ဒီရှင်မှာတော့ဒါလူလာအပ်တဲ့ပြည်ပခါရင်သာဖြစ်လာမယ်
ရှင်ပြည်နယ်ပလဲဝမြို့နယ်ကစစ်ကောင်စီပြူဟာတက်ရင်တပ်စခန်းအလုံးကိုရခိုင်တပ်တော်ကတိုက်ခိုက်သိမ်းခဲ့ပြီးနောက်ဇန်နဝါရီလ14ရက်နေ့မှာစစ်ကောင်စီကင်းစင်တဲ့နေမီအဖြစ်ကြီးညာပြီးအပိတ္တထိန်းချုပ်နိုင်ခဲ့တာဖြစ်ပါတယ်ရခိုင်တပ်တော်အေကပလဲဝမြို့နယ်မှာအုပ်ချုပ်ရေးရန်တရားဖော်ဆောင်ဖို့စတင်လာတာဖြစ်ပြီးပြန်လည်နေရာချထားရေးကိစ္စဈေးပြန်ဖွင့်နိုင်ရေးမြို့သန့်ရှင်ရေးအမိုက်စနစ်နဲ့စီပင်သားရာရေးကိစ္စတွေကိုပါလုပ်ကင်နေတယ်လို့အေပြောခွင့်ရကပြောဆိုထားပါတယ်ခင်ဗျာ
မရှိလာနေရနေနဲ့၃ရက်နေမှာထိုင်းလွတ်တော်အမတ်တွေဥဆောင်ကျင်းပတဲ့မြန်မာအရေးသုံးသပ်အဖြစ်ရှာတဲ့ဆွေးနွေးပွဲကနေမြန်မာနိုင်ငံအတွက်လူသားချင်းစာနာမှုထောက်ပံ့ရေးကိစ္စရပ်တွေကိုလည်းထည့်သွင်းဆွေးနွေးခဲ့တယ်လို့တက်ရောက်ခဲ့တဲ့သူတွေကပြောပါတယ်အသေးစိတ်ကိုတော့ရမင်းအားစူးစီးထားပါတယ်
လူသားချင်းစာနာထောက်ထားမှုအခြေခံပြီးတော့တာဏမာရေးရလုပ်ငန်းတွေကိုချင်းကလှုပ်ဆောင်တဲ့အခါမှာထောက်ပံ့ရေးအစီအစဉ်တွေကိုထိုင်းနဲ့မြန်မာကျက်ချင်နေတဲ့ဘက်ပူးပေါင်းဆောင်ရွက်ဖို့ထိုင်းဘက်ကစဉ်းစားချက်တွေရှိတယ်လို့မြန်မာမဟာဗျူဟာနဲ့မူဝါဒလေးလိုက်ရေးအင်စတီကျူကအမှုဆောင်ဒါရိုက်တာဦးအောင်သူငင်းကပြောပါတယ်
လူသားချင်းစာနာထောက်ထားမှုကိုအခြေခံပြီးတော့စံတမာရေးလုပ်ငန်းတွေလှုပ်သွားမယ်ဆိုတဲ့ပုံစံမျိုးနဲ့သူကစပြောလာပါတယ်ကုလသမဂ္ဂကင်းကနန်းနေရဆိုလဲကျွန်တော်တို့စီမှာဒုက္ခတွေတွေကစိတ်များနေပြီပြည်တွင်းမှာလည်းဒုက္ခရောက်တဲ့သူတွေများပါတယ်ဆိုတော့အဲ့တော့ဒီအနေထားမှာလူသားချင်းစာနာမှုအကူအညီပေးမယ်ပေါ့နော်ထိုင်းရဲ့စဉ်းစားချက်ကတော့ထိုင်းနဲ့မြန်မာအချက်ချင်းဒီတစ်ဖွဲ့ပူးပေါင်းဆောင်ရွက်မယ်လက်ရှိမြန်မာစစ်ကောင်စီကိုလည်းသူတို့ကပြောမယ်ဆွေးနွေးမယ်သဘောတူညီချက်ရအောင်လုပ်ပြီးတော့သွားမယ်ဆိုတဲ့ဟာမျိုးပေါ့
လက်နက်ကင်ပဋိပက္ခတွေကြောင့်မြန်မာပြည်သူတွေဟာလုံခြုံရေးပြည်ပြမှုတွေစားဝတ်နေရေးအခြေခံလူအချက်တွေနဲ့အခက်အခဲမျိုးမျိုးကြုံနေရတာကြောင့်2024ခုနှစ်မှာလူသားစာနာမှုအကူအညီလိုအပ်နေသူ 18.6 တန်းရှိနေတယ်လို့ကုလသမဂ္ဂစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ကသတင်းထုတ်ပြန်ထားပါတယ်လူသားချင်းစာနာမှုအကူအညီတွေကိုမြမကျစ်ချင်ဒီအသင်းနဲ့တွဲလို့ရင်တော့အကျိုးမဖြစ်နိုင်ဘူးလို့ထိုင်းလွတ်တော်ဆွေးနွေးပွဲတက်ရောက်ခဲ့တဲ့မွန်ပြည်သက်ပါတီဗဟိုလုံးမှုဆောင်ကော်မတီဝင်နိုင်အောင်မငေးကပြောပါတယ်
ဒီစုံနေတဲ့နိုင်ငံရေးချင်းတွေဒီကာလကရှိကြရဲ့ရှိကြတယ်လို့ကျွန်တော်တို့ပြည်သူလူထုရဲ့ဘဝအခက်အခဲဒုက္ခမျိုးစုံကိုပို့ပြီးတော့ခံစားရမယ်။နောက်တစ်ခုရှိတဲ့ကနေစားဖြတ်ကျော်ပြီးတော့အကူအညီပေးဆိုင်ရာကဒါလည်းဒီလိုလိုသိတယ်။ဒါကတကယ်အတိတ်ဒုက္ခရောက်နေတဲ့လူသားအနေနဲ့ဆိုရင်နိုင်ငံဖြတ်ကျော်ပြီးတော့လုံးမှာပဲဘုံမှုထိရောက်တယ်ဒီမြန်မာနိုင်ငံချက်ချင်းနေနဲ့ပြပယ်
ဒီနေ့မှာအောင်မြင်နိုင်တာမျိုးဖြစ်သွားနိုင်တယ်လို့တနိုင်ငံလုံးပြည်ထောင်ပြည်ရှင်ရေးမှာလည်းရှေ့ဆက်မတူးနိုင်ပါဘူးစိုးရိမ်ရတယ်လို့ဥအောင်သူငယ်ကတုံ့တပါတယ်ထားရဲ့ဂျူပန်ချက်ကတော့ခုနဟျူမနီတီရီယန်ကစမယ်ပြီးရင်တော့ဟိုပြည်ထောင်ပြည်ရှင်ရေးသွားမယ်ပေါ့နော်ဆိုတော့အဲ့တော့တခုကကျွန်တော်တို့စိုးရိမ်တာကဟျူမနီတီရီယန်မှာလည်းမအောင်မြင်ဖြစ်နိုင်တယ် ဆေးဆူရပူအောင်ဆောင်ရွက်ရင်လေနောက်တစ်ခါကျတော့ကျွန်တော်တို့
ဒီတနင်္ဂနွေလုံးပြဿနာကိုအခြေခံပြဿနာဖြေရှင်းရေးမှာလဲဟျူမနီတီလောက်တင်ရပ်မယ်ပေါ့နော်ရပ်ပြီးတော့ရှေ့ဆက်မတိုးနိုင်ရလဲဖြစ်နိုင်တယ်လို့ထင်ပါတယ်ထိုင်းနှုတ်တော်မြမအေးဆွေးနွေးပွဲမှာတော့ထိုင်းနိုင်ငံသားရေးဝန်ကြီးအပါအဝင်ထိုင်းနှုတ်တော်အမတွင်တဲ့အတူမြမအေးဦးဆောင်ထုတ်ရှားနေသူတွေတိုင်းရင်းသားလက်နက်ကင်ခေါင်းဆောင်တွေနဲ့အန်ယူဂျီထိုက်တန်းခေါင်းဆောင်တွေတက်
င်းစီသွားပါတယ်စစ်ကောင်စီတပ်သားတွေကရခိုင်ပြည်မြင်းပြားကအမျိုးသမီးတယောက်ကိုအုပ်စုလိုက်မတင်းကျင့်ခဲ့တယ်လို့ထုတ်ပေါ်ပြောဆိုခဲ့ပါတယ
်တရရှိမဲ့အခုနားဆင်နေခဲ့ကြတာကတော့နေဆက်ဒီသားကတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော်ပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျွန်မအမီပါVOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ famis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link ဆောင်မှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်ခင်ဗျာVOA ရထုတ်လွှင့်ပြီးသမျှသတင်းတွေအပတ်စဉ်ကဏ္ဍတွေနဲ့ဗီဒီယိုသတင်းတွေကို VOA ရဲ့ website စာမျက်နှာအပြင် VOA ရဲ့ Facebook, Telegram, Instagram, X ဆိုတဲ့ social media တွေမှာလည်းအပြည့်စုံတင်သားပေးတာမို့တွားရောက်ပြီးတော့နားဆင်နိုင်ပါတယ်ခင်ဗျာ
American ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါတော့မယ်ခင်ဗျာ
မလ၈ရက်နေ့မှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့ကိုကမ္ဘာအတိုင်းဝိုင်းကြီးတစ်ခုလုံးကစုပေါင်းကျင်းပကြပါတယ်ဒီနေ့မှာသမိုင်းတစ်လျှောက်နိုင်ငံတကာကအမျိုးသမီးတွေရဲ့အောင်မြင်မှုတွေကိုဂုဏ်ပြုတာဖြစ်ပြီးအမျိုးသမီးတွေပေါ်ဖွဲခြားဆက်ဆံတဲ့ကြားမရေးရာစံနှုန်းတွေကြားမဒန်းတူမညီမျှမှုမျိုးပွားမှုဆိုင်ရာကန့်သတ်ချက်တွေကြားမရေးရာအခြေခံအကျန်းဖတ်မှုတွေနဲ့လူမှုအတိုင်းဝိုင်းနဲ့အမျိုးသမီးတွေအပြည့်အဝဝင်ဆက်ပါဝင်လှုပ်ရှားနိုင်မှုအတားအဆီးဖြစ်နေတဲ့ကိစ္စရပ်တွေအကြောင်းကိုထောက်ပြပြောဆိုနိုင်မှုဖြစ်ပါတယ်ဆယ်စုနှစ်တွေကြာအောင်တိုးတက်မှုတွေရှိလာနေပေမဲ့ကမ္ဘာတဝန်းကနေရာအတော်များများမှာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေရဲ့အခွင့်အရေးတွေဟာချိုးဖောက်တိုက်ခိုက်ခံနေရဆဲဖြစ်ပြီးလူအဖွဲ့အစည်းတွေကိုနောက်ပြန်ဆွဲနေပါတယ်လို့ American သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်အာဖဂန်နစ္စတန်နိုင်ငံမှာဆိုရင်တာလီဘန်တွေကအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကြောက်တက်ခွင့်နဲ့လုတ်လုတ်ကင်ခွင့်တွေကိုတားမြစ်ထားတာကိုတွေ့နေရပါတယ်။အီရာမာဆိုရင်လည်းလွတ်လပ်ခွင့်အတွက်တတိရှိရှိရပ်တည်နေကြတဲ့အမျိုးသမီးတွေရဲ့အသံတွေကိုအစိုးရကရရက်ဆက်ဆက်ဖိနှိပ်နေတာကိုမြင်နေရပါတယ်။ရုရှားရဲ့ရက်ဆက်ပြီးတရားမျှတမှုမရှိတဲ့ကျူးကျော်မှုတန်ခံနေရတဲ့ယူကရိန်းမှာဆိုရင်လည်းအမျိုးသမီးတွေပေါ်မရင်းကျင့်တာကိုလက်နက်တစ်ခုဖွဲ့အသုံးချနေတာပါဝင်ယူကရိန်းနိုင်ငံသားအားလုံးရဲ့လူအခွင့်အရေးနဲ့ခြေကံလွတ်လပ်ခွင့်တွေအတွက်မရေမတွက်နိုင်တော့အောင်မြောက်များလာတဲ့အမျိုးသမီးတွေဟာတတိရှိရှိနဲ့တိုက်ပွဲဝင်နေတာကိုတွေ့ရပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ လုံငယ်တဲ့25လစ်တာကိုပြန်ကြည့်ရင်တော့မြို့သူများအတွက်တိုးတက်ဖြစ်ထွန်းမှုတစ်ချို့ကိုတွေ့ခဲ့ရပါတယ်ဒီထဲမှာကြားမှတန်းတူရေးနိုင်ငံရေးကိုစားပြုမှုမိခင်တည်ဆုံမှုလျှော့ချနိုင်ခဲ့တာနဲ့မြို့သူများပေါ်အကြမ်းဖက်မှုအဆုံးသတ်ရေးဥပဒေဆိုင်ရာပြုပြင်ပြောင်းလဲရေးခံရမှာတိုးတက်လာမှုတွေပါဝင်ပါတယ်ဒါပေမဲ့နိုင်ငံအများအပြားမှာမြို့သူတွေဟာဗန်နဲ့ချင်းဝေဆိုင်ရာတွေမှာပိုင် Pawin, which is Saya with some Muri Yashinaimu, Sara Rimaro, Jimare, Sitarine, Jin Sain Nijaze, Tupare, Machahana Sudlo, Mutmiriha, Tropo, Mamiatazo, Tayamu Shinide, Kisa Jetty to it, Sonsa Chari, Lunganzanima, Pawin Wim Yashibe, Chung now Poka Kantaze, Chinibare. မြို့သမီးနဲ့မိန်းကလေးငယ်တွေအတွက်အခွင့်အလမ်းတွေမြင့်တင်ပေးခြင်းဟာလူတိုင်းအတွက်လုံခြုံရေးတည်ငြိမ်မှုနဲ့တာယာဝပြောမှုကိုအားကောင်းစေမှာဖြစ်ပါတယ်လို့သမ္မတမိုက်တန်ကပြောပါတယ်။နောက်ပြီးကမ္ဘာလူဦးရေရဲ့ထက်ဝက်ရှိတဲ့မြို့သမီးတွေကိုနောက်မှထားရခဲ့မယ်ဆိုရင်ကျွန်တော်တို့ခေတ်ကြီးရဲ့ဘာလုံးဆိုင်ရာစိန်ခေါ်ချက်ကြီးတွေကိုဖြည့်ရှင်းနိုင်မှာမဟုတ်ဘူးဆိုတာသိရပါမယ်။ ကျွန်တော်တို့ဂုဏ်ပြုနေတာဖြစ်ပါတယ်လူသားအလုံးတို့ရဲ့စွမ်းဆောင်ရည်အတိုင်းလုပ်ပိုင်ခွင့်ပြည့်မီရရှိနိုင်စေရေးအာမခံချက်ပေးဖို့လည်းကျွန်တော်တို့ရဲ့ဂတိကဝတ်တွေကိုထက်လောင်းအတည်ပြုပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်မျိုးသမီးတွေဟာတိုင်းပြည်ရဲ့အကြီးအကျယ်ဆုံးသောအရင်းမြစ်တွေထဲကတစ်ခုဖြစ်ပါတယ်ဖွံ့ဖြိုးတိုးတက်ရေးအတွက်ဂျိုးပန်းနေတဲ့ဘယ်လူအဖွဲ့အစည်းမှမဆိုမျိုးသမီးတွေအတွက်စွမ်းဆောင်နိုင်ရည်တွေကိုမြင့်တင်ပေးရမှာဖြစ်တယ်လို့အမျိုးသားတွေရရှိစံစားနေပြီးဖြစ်တဲ့အခွင့်အရေးတွေတိုင်းမျိုးသမီးတွေကိုလည်းမြင့်တင်ရရှိစေရမှာဖြစ်ပါတယ်အပြည်ပြည်ဆိုင်ရာမျိုးသမီးများနေမှာမျိုးသမီးတွေရဲ့အခွင့်အရေးဟာလူအခွင့်အရေးဖြစ်ကြောင်းအမေရိကန်ပြည်ထောင်စုအနေနဲ့အသိအမှတ်ပြုပါတယ်အမျိုးသမီးများပေါ်ကန့်သက်ဖယ်ချင်တာတွေမရှိမဲ့ကဘာကြီးဖန်တီးပေးပြီးမျိုးသမီးတွေကိုဂုဏ်ပြုလေးစားသမှုပြတ်တာကသူတို့ရဲ့ဆွမ်းဆောင်နိုင်ရည်တွေကိုလွတ်လပ်စွာအကောင်အထည်ဖော်နိုင်တဲ့နေရာတစ်ခုဖြစ်အောင်ကျွန်တော်တို့ရဲ့ဂတိကဝတ်တွေကိုထပ်လောင်းအတည်ပြုလိုက်ပါတယ
်အမေရိကန်ဆူရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြီးပါပြီ
အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာတော့ကြနေမနေ့ခင်းအတွက်စီစဉ်တွေကိုမကြခင်ရနာရတော့မှာဖြစ်ပါတယ် VOA အမေရိကန်တန်ကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့စာရေးသားမဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုဆက်ပြီးပြောပြသွားမှာပါဒေသခံတွေလိုအပ်တဲ့အကူအညီပေးနိုင်အောင်ဂါဇာမှာအမေရိကန်စစ်တပ်ကစိတ်ကမ်းတည်ဆောက်ဖို့သမ္မတဂျိုးဘိုင်ဒန်စီစဉ်နေပါတယ်။ကြာသပတေးနေ့ညဘက်ပြောကြားမဲ့နိုင်ငံတော်အခြေပြမေကွန်းမှာသမ္မတကကြေညာဖို့ရှိနေပြီးဟားမတ်စစ်သွေးကြွတွေကိုအစ္စရေးတပ်တွေတိုက်ခိုက်နေကြတာကြောင့်ဒုက္ခနဲ့ရင်ဆိုင်နေရတဲ့ပါလက်စတိုင်းတွေအတွက်အကူအညီတွေပေးဖို့နိုင်အောင်စိတ်ကမ်းတည်ဆောက်ဖို့အမေရိကန်စစ်တပ်ကိုညွှန်ကြားမှာလည်းဖြစ်ပါတယ်။ရုရှားမြောက်ပိုင်းကာရီလီယာဒေသကအုပ်ချုပ်ရေးရုံးကိုယူကရိန်းရဲ့ညွန်ကြားမှုနဲ့ဖောက်ခွဲဖြစ်စီဖို့ကြိုးစားတဲ့ဘယ်လာရုစ်အမျိုးသားတဦးကိုအသေးပြစ်ခတ်ဖမ်းဆီးခဲ့တယ်လို့ရုရှားထောက်လှမ်းရေး FSB ကပြောပါတယ်။ထိုင်းတောင်ဝန်ရှိသူတွေနဲ့မြန်မာအရေးသွားရောက်ဆွေးနွေးခဲ့တဲ့အမေရိကန်အရှေ့အာရှနဲ့ပစိဖိတ်ရေးရာအမြဲတမ်းအတွင်းဝန်ဒန်နီယယ်ခရစ်တန်ဘရင့်ဟာဒီမြန်မာဘက်ကနေထွက်ပြေးခိုလုံလာသူတွေကိုကူညီစောင့်ရှောက်နေတဲ့ထိုင်းကိုကျေးဇူးတင်ကြောင်းနဲ့ဒေသတွင်းလုံခြုံရေးနဲ့ဖွံ့ဖြိုးရေးအတွက်အမေရိကန်နဲ့ထိုင်းလက်တွဲဆောင်ရွက်သွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲမှာပြောပါရယ်တရုတ်နိုင်ငံတိုးတက်လာမှာကိုနှိမ့်ကွက်နေတဲ့အနေနဲ့အမေရိကန်ကတန်ခတ်ရေးယူမှုတွေလုပ်နေတယ်လို့တရုတ်နိုင်ငံသားကြီးဝန်ကြီးဝမ်ယီကဝေဖန်လိုက်ပါရယ်တရုတ်ဟာရုရှားလိုမိတ်ဆွေတွေနဲ့လက်တွဲပြီးနိုင်ငံပေါင်းစုံပါဝင်တဲ့ကမ္ဘာကြီးဖြစ်လာအောင်လှုပ်ဆောင်မှာဖြစ်ကြောင်းထပ်လောင်းပြောကြားခဲ့ပါရယ်ခင်ဗျာတောက်ကြနေမနေ့ခင်းအတွက်နောက်ဆုံးရသတင်းအချင်းချုပ်ဖြစ်ပါရယ်ခင်ဗျာဒီကနေ့မနေ့ခင်းအစီအစဉ်အတွက်ထုတ်လို့ရမှုကတော့ကိုဇော်မိုးကျော်ဖြစ်ပါရယ်ရုပ်သံပိုင်းဆိုင်ရာဒါရိုက်တာကတော့ James Smith ဖြစ်ပါရယ်ခင်ဗျာ VOA အမေရိကန်တန်ရဲ့မနေ့ခင်းအစီအစဉ်ကိုမနေ့6နာရီနေ့9နာရီအထိလိုင်းဒိုမီတာ3249လိုင်းလံမီတာ190ကနေတင်ဆက်ခဲ့တာပါဒါအပြင် VOA ရဲ့ Facebook YouTube ဆာမင်နာတွေကလည်းတင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ VOA မိတ်ဆွေများအားလုံးနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့ဖြစ်ပါစေ VOA ကိုအားပေးတဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါ